Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် November လ30ရက်နေ့ဗုဒ္ဓဦးနေ့ညဘက်အတန်လွင့်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါစတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ယူကရိန်းနိုင်ငံကစွန့်အင်ဆိုင်ရဲ့အခြေခံအဆောက်အုံတွေပြင်ဆင်ဖို့အမေရိကန်ကဒေါ်လာတန်90ကျော်ကူညီပါမယ်မြန်မာနိုင်ငံကိုလေယာဉ်နဲ့ဆိုက်ရောက်လာသူတွေအတွက်ကိုဗစ်ဆိုင်ရာကန့်သတ်ချက်တွေရှင်းချပေးလိုက်ပါတယ်တရုတ်သမ္မတဟောင်းဂျန်စီမင်းကွယ်လွန်သွားပါပြီဒီသတင်းတွေအပအဝင်တခြားထိပ်တန်းရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ခင်ဗျာ
ဒီမဆိုစပရတိကနေလို့ကျွန်တော်ပြောလို့ရပါလေ။အမမင်းရတော့လည်းနေကြီးပို့တော့ပါလေ။ဒီရတော့နည်းနည်းလေးသူတို့ရှော့တော့လေလို့ပြောလို့ရတယ်
။ခရီးနေပြည်နယ်ဒီမော်ဆိုဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပြီးအာနာသိန်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။အဖမ်းခံထားရတဲ့ရခိုင်ဦးဆောင်ပါတီကခေါင်းဆောင်နှုတ်ကိုတန်းလှုပ်ပေးဖို့ပါတီတာဝန်ရှိသူတွေကတောင်းဆိုပါတယ်။ထိုင်းနိုင်ငံမှာမော်တော်ယာဉ်မတော်တဆမှုကြောင့်မြန်မာရွှေပြောင်းအလို့သမားတို့သေဆုံးပြီးအများအပြားဒဏ်ရာရသွားပါတယ်။ARR ဘဏ်ကိုအများပြည်သူနဲ့ဆိုင်တဲ့လုပ်ငန်းအဖြစ်ကြောင်းလဲဖို့ရှိနေပါတယ်။စတဲ့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဦးစွာတင်ပြပေးမှာပါ။အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်ပြည်သူ့ချမ်းသာရေးအစီအစဉ်အားကစားအစီအစဉ်စတဲ့ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ကပြောပြပါတော့မယ်ခင်ဗျာ
။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ပျက်စီးသွားခဲ့တဲ့အလျက်စစ်တပ်အားပေးစနစ်တွေပြန်လည်ပြည်ပြင်ရေးအတွက်အမေရိကန်ပြည်ထောင်စုကယူကရိန်းကိုကြီးမားတဲ့ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကမနေ့နိုဝင်ဘာလ29ရက်နေ့ကကြေညာပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်လာနေရရှိနေတဲ့အချိန်မှာပဲအမေရိကန်ကကူညီမဲ့အကြောင်းကြေညာလိုက်တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့စွမ်းအင်ကန်တာနဲ့လျှက်စစ်မီးနဲ့အနှွေးတပ်ပေးနိုင်ရေးလိုအပ်ချက်တွေမှာတုံးဆွဲဖို့အတွက်ဒေါ်လာ55သန်းကူညီထောက်ပံ့ပေးထားတာအပြင်ပျက်စီးသွားတဲ့လျှက်စစ်တပ်အပေးလိုင်းတွေပြန်လည်ပြုပြင်ရေးအတွက်ပါအမေရိကန်ဒေါ်လာ53သန်းထပ်မံကူညီပေးသွားမှာဖြစ်ပါတယ်။စောင့်ဝါဒီနီကလာနေပြီးယူကရိန်းနိုင်ငံအတွင်းကတချို့နေရာတွေမှာအအေးတန်ရေခဲအမတ်အောက်ရောက်နေတဲ့အချိန်မှာပဲယူကရိန်းရဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အုံ40ရာခိုင်နှုန်းကိုရုရှားတို့ကတိုက်ခိုက်ဖျက်ဆီးလိုက်တာကြောင့်တန်ပေါင်းများစွာသောယူကရိန်းပြည်သူတွေအနှွေးတက်ရဖို့နဲ့လျှက်စစ်မီးနဲ့ရေပြက်လက်မှုတွေရင်ဆိုင်နေကြရပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာယူကရိန်းပြည်သူတွေကိုတိုက်ခိုက်ဖို့အတွက်စောင့်ဝါဒီကိုလက်နက်တပွဲအသုံးပြုနေတယ်လို့ရူမေးနီးယားနိုင်ငံဘူကာရက်စ်မြို့မှာယူကရိန်းကိုအကူအညီပေးရေးအတွက်ပြုလုပ်တဲ့ဆွေးနွေးပွဲမှာနေတိုအဖွဲ့ရဲ့အတွင်းရေးမှူးချုပ်ယန်စတိုတင်ဘတ်ကပြောကြားလိုက်ပါတယ်ရုရှားရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အမေရိကန်နဲ့နေတိုအဖွဲ့တို့ကယူကရိန်းကိုအကူအညီပေးနေတာတွေကိုအဟန့်အတားဖြစ်စေမှာမဟုတ်ဘူးလို့ရူမေးနီးယားနိုင်ငံမှာရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကင်ကလည်းပြောပါတယ်ခင်ဗျာ
ယူကရိန်းပေါ်ရုရှားကကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကိုစုံစမ်းတရားစွဲဖို့အထူးတရားရုံးတစ်ခုဖွင့်နေပေးဖို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာ ဗွန်ဒယ်လီယန်ကဘူဒူးနေမှာတောက်ဆွလိုက်ပါတယ်ဒီတရားရုံးကကုလသမဂ္ဂကကြောထောက်နောက်ခံပေးထားတဲ့တရားရုံးဖြစ်မှာပါပြီးခဲ့တဲ့ February လယူကရိန်းကိုကျူးကျော်ပြီးခဲ့ကရုရှားတပ်တွေကြောင့်ပျက်စီးဆုံးရှုံးခဲ့ရတာတွေကိုယူကရိန်းကပြန်လည်တိဆောက်ရမှာရုရှားနဲ့တာဝန်ရှိသူတွေကကုန်ကျစရိတ်တွေကိုပေးရမယ်လို့လည်းသူကပြောပါတယ်ရူမေးနီးယားနိုင်ငံမှာမြောက်အတ္တလန္တိတ်စာချုပ်အဖွဲ့နေတိုးနိုင်ငံရဲ့ဝန်ကြီးတွေယူကရိန်းရင်းနဲ့ယူကရိန်းကိုထောက်ခံပေးရေးဆွေးနွေးတဲ့စီဝစ်နောက်ဆုံးနေ့မှာကွန်မရှင်ဥက္ကဋ္ဌဗွန်ဒလီယန်ကအခုလိုပြောဆိုလိုက်တာပါယူကရိန်းဟာတနေ့မှာတော့နေတိုးကိုဝင်ရောက်ခွင့်ရလိမ့်မယ်လို့နေတိုးအတွင်းမှူးချုပ်ဂျန်စ်စတိုတန်ဘတ်ကပြောပါတယ်ယူကရိန်းဖွဲ့ဝင်ဖြစ်ရေးဟာ2008ခုနှစ်ခရဲကစခဲ့ပြီးတော့ဖြစ်ပေမဲ့အဲ့ဒီခရဲကထူးမလာခဲ့သေးပါဘူးမကြာမီဆွီဒင်နဲ့ဖင်လန်တို့လည်းနေတိုးရဲ့အဖွဲ့ဝင်တွေဖြစ်လာကြလိမ့်မယ်လို့ဂျန်စ်စတိုတန်ဘတ်ကပြောပါတယ်ခင်ဗျာ
2020အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကိုအာဏာလွှဲမလွှဲနိုင်အောင်အချမ်းဖက်ဟန်တာဖို့ပူပေါင်းကြံစီမှုနဲ့ Oak Keepers အဖွဲ့ကောင်းဆောင် Stewart Rhodes ကိုအပြစ်ရှိတယ်လို့ Washington DC ကပြည်ထောင်စုတရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။ Stewart Rhodes ဟာနိုင်ငံတော်ပုံကံမှုဖြစ်အောင်လျှို့ဝှက်ပူပေါင်းစီစဉ်မှုနဲ့ထင်ရှားကြောင်းခုံတမာရေးအဖွဲ့ကမနေ့နိုဝင်ဘာလ29ရက်နေ့မှာဆုံးဖြတ်ချက်ချခဲ့ပါတယ်။ Oak Keepers အဖွဲ့ဟာသမ္မတဟောင်းဒေါ်နယ်ထရန့်ကိုထောက်ခံတဲ့လက်ရဇွန်အဆုံးရောက်ဝါဒကိုလက်ခံကျင့်သုံးနေသူတွေဖြစ်ပြီး နောက်ထပ်20ရွေးကောက်ပွဲမှာသမ္မတထရမ့်ရှုံးနိမ့်ခဲ့တာကိုလက်မခံတဲ့အတွက်အာနာလွှဲမပေးရအောင်2024ခုနှစ်ဇန်နဝါရီလ6ရက်နေ့ကလွတ်တော်တဲ့ဝင်ရောက်ပြီးအချမ်းဖက်နောက်ဆက်ဟန်တာဖို့ကြိုးစားခဲ့ကြတာပါ။အိုကီပါစစ်ဖွဲ့ခေါင်းဆောင်စတီဝါရုတ်စ်အပါအဝင်သမ္မတဟွန်ထရမ့်ကိုထောက်ခံသူတွေကထရမ့်အင်ပြူတော်ကထွက်မသွားရအောင်မရရတဲ့နည်းနဲ့ဟန်တာမယ်ဆိုတဲ့ကြံစီလှုပ် ဆွဲချက် တင်ခဲ့တာ ဖြစ်ပါတယ် Stewart Rhodes နဲ့ အတူ အမှုရဲတစ်ခုတည်း တရားစွဲခံရတဲ့ လုပ်ဖော်ကံမဲ့ Kelly Max ဆိုသူကလည်း အလားတူ နိုင်ငံတော်ပုံကံမှု ဖြစ်အောင် သတင်းမှတွေနဲ့ လုံဆော်ခဲ့တာ ထင်ရှားကြောင်း ခုံတမာရီ အဖွဲ့က ဆုံးဖြတ်ခဲ့ပါတယ် ဒီအမှုအတွက် သူတို့အနေနဲ့ အများဆုံး ထောင်ဒဏ် အနှစ် 20 အထိ ကြာခံရနိုင်ပါတယ် ခင်ဗျာ
လင်းတူလက်ထပ်တာနဲ့ လူမျိုးမတူလက်ထပ်ကြတာကို America အထက်လွှတ်တော်က 68% 36% နဲ့ ပြင်းစင် အကာအကွယ် ပေးလိုက်ပါတယ် Republican အမတ် 12%က Democrat အမတ် 3 နဲ့ပေါင်းပြီး American အထက်လွှတ်တော်မှာ အခုလို မဲပေးလိုက်ကြတာပါ 1996 ခုနှစ် လက်ထပ်ထိမ်းမြှုပ် Federal ဥပဒေအရ ရောက်ကြတဲ့မိမ လက်ထပ်တာကိုပဲ လက်ထပ်ထိမ်းမြှုပ်လို့ အဓိပ္ပာယ်ဖွင့်ဆိုခဲ့ပါတယ် ဒီဖွင့်စဉ်ချက်ကို ပြင်ဆင်ပြီး အထက်လွှတ်တော်က အခုလို မဲပေးလိုက်ကြတာ ဖြစ်ပါတယ် မိမိပြည်နယ်မှာ လက်ထပ်တာမဟုတ်ပေမဲ့ တခြားပြည်နယ်တွေမှာ လိန်တူနဲ့ လူမျိုးကြားလက်ထပ်ထားတာကို ပြည်နယ်တွေက အသိအမှတ်ပြုကြဖို့လဲ ဥပဒေပြင်ဆင်ချက်မှာ ပြဋ္ဌာန်းထားပါတယ် ဒါပေမဲ့ ပြည်နယ်တွေက အဲ့ဒီလိုလက်ထပ်ထိမ်းမြှုပ်အပေါ် ပိတ်ပင်တာကိုတော့ တားဆီးမထားပါဘူး ကိုရင်ဖြတ်ချတာကို Federal အစ်မမဟုတ်ဘဲ ပြည်နယ်အစ်မဆုံးဖြတ်ဖို့ တရားလွှတ်တော်ချုပ်က ဆုံးဖြတ်လိုက်ပြီးတဲ့နောက် ပုဂ္ဂလိကလွတ်လပ်ခွင့်အပေါ် အခြေခံတဲ့ကိစ္စတွေအတွက် စိုးရိမ်လာကြတာကြောင့် ပါတီနေရရဲ့လွှတ်တော်အမတ်တွေက အခုလို ပူးတွဲလှုပ်ဆောင်ခဲ့ကြတာပါ ဒီဥပဒေကိုအောက်လွှတ်တော်မှလည်း Republican အမှတ် 48 ယောက်ရဲ့ထောက်ခံမှုနဲ့ အတည်ပြုခဲ့ပြီး အထက်လွှတ်တော်ကိုပို့ခဲ့တာဖြစ်ပါတယ် အထက်လွှတ်တော်က ဘာသာရေးဆိုင်ရာလွတ်လပ်ခွင့်ပြင်ဆင်ချက်ကို ဒီဥပဒေမှာထည့်သွင်းလိုက်ပြီး အောက်လွှတ်တော်ကိုစဉ်းစားနိုင်ဖို့ပြန်ပို့ထားပါတယ် ဂျပန်နိုင်ငံမှာတော့လိင်တူချင်းလက်ထပ်ထိမ်းမြှုပ်မှုအပေါ် ပိတ်ပင်ထားတာဟာဖွဲ့စည်းပုံနဲ့အညီဖြစ်တယ်လို့တိုးချိုမှာရှိတဲ့ KITIU ကဆုံးဖြတ်လိုက်ပါတယ် ဒါပေမဲ့လိင်တူလက်ထပ်ထားတဲ့မိသားစုတွေအတွက်ဥပဒေအရအကာအကွယ်မဲ့နေတာက သူတို့ရဲ့လူခွင့်ရေးကိုချိုးဖောက်ရာရောက်တာကြောင့်ဥပဒေအရအကာအကွယ်ပေးဖို့စဉ်းစားသင့်တဲ့အကြောင်းတရားရုံးကဆုံးဖြတ်လိုက်ပါတယ်
American တဲ့ ညပယ် မြန်မာဘာသာ အစီအစဉ်တွေကို ညပိုင်း 9:00 ကနေ 10:00 အထိ 5.19 kHz 15953ည 5.25 kHz 11803ည 5.32 kHz 9335 တို့ဖြင့် စနေတနင်္ဂနွေမှာ 5.19 190 kHz 15905 ကနေ ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ကနေ ဗုဒ္ဓဦးနဲ့ ညပယ် သတင်းတွေကို ဆက်လက်ကြီးညာပေးနေတာပါခင်ဗျာ မြန်မာနိုင်ငံကိုလေကြောင်းကနေဝင်ရောက်လာမဲ့ခရီးသွားတွေအတွက်လေယာဉ်ဆိုက်ရောက်ခြင်းတပ်ခွဲစမ်းသပ်မှုရယူရမယ်ဆိုတဲ့ကန့်သတ်ချက်ကိုဒီဇင်ဘာလ10ရက်နေ့ကစလို့မြန်မာအာဏာပိုင်တွေကဖြေလျှော့ပေးလိုက်ပါပြီ။ဒါပေမဲ့မြန်မာနိုင်ငံမဝင်ခင်မှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းသက်သေခံလက်မှတ်ဒါမှမဟုတ်မြန်မာနိုင်ငံကိုဆိုက်ရောက်ခြင်းမတိုင်ခင် 48နှစ်အတွင်းကိုဗစ်ကင်းစင်ကြောင့်စစ်ဆေးချက်ပြသရတော့မှာဖြစ်ပါတယ်။အရင်တော့ကတော့ဒီလိုကိုဗစ်ကင်းစင်မှုသက်သေခံအပြင် 40 ရောက်ခြင်းမှာ RDT နည်းနဲ့ တပ်ခွဲစမ်းသပ်မှုခံယူကြရတာပါ။ပြည်တွင်းယောဂကူးစက်မှုနှုန်းကျဆင်းပြီး 14ရက်ဆက်တိုက် ဘိုးတွေနှုန်တိရခိုင်နှုန်းအောင်ရောက်ရှိလာတဲ့အတွက်နိုင်ငံတကာပုံမှန်လေကြောင်းလိုင်းတွေကတစ်စီဝင်ရောက်လာမဲ့ခီးတယ်တွေကိုကိုဗစ်စီးမြင့်တဲ့ကန့်သတ်ချက်တွေလျှော့ချပေးလိုက်တာဖြစ်တယ်လို့မြန်မာကျန်းမာရေးဌာနကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းကယ်ဆယ်ရေးလေယာဉ်ခီးနဲ့ဝင်ရောက်လာမဲ့သူတွေနဲ့နေဆက်ဝင်ထွက်ဂိတ်တွေကနေဝင်ရောက်လာမဲ့ခီးတယ်တွေအတွက်ရခင်တတ်မှတ်ချက်တ စစ်စစ်သူတွေတဲ့ပို့တွေ့ရခိုင်နှုန်း 3.23 ရခိုင်နှုန်းရှိတယ်လို့သိရပါတယ်။နိုဝင်ဘာလ29ရက်နေ့အထိဆိုရင်တော့မြန်မာနိုင်ငံတွင်ကိုဗစ်ရောဂါပိုးတွေ့ရှိသူစုစုပေါင်း 6,000 ကျော်ရှိခဲ့ပြီးသေဆုံးသူ 2,000 နီးပါးရှိခဲ့တယ်လို့ကျန်းမာရေးဌာနစီးရင်နေရသိရပါတယ်ခင်ဗျာ
။ရွှေပြောင်းအလို့သမားအများပြနေထိုင်နေတဲ့တရုတ်နိုင်ငံတောင်ပိုင်းကွာကျိုးမြို့မှာ COVID-19 ကသတ်ချက်တွေကိုစန့်ခြင်းနဲ့ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့ကြားပဋိပက္ခတွေဖြစ်ခဲ့ကြပါတယ်။ကာကွယ်ရေးဝန်ဆောင်တွေဝစ်ဆင်ထားတဲ့လုံခြုံရေးတပ်ဖွဲ့တွေကလမ်းတွေမှာကင်းလည်နေတာကိုဆိုရှယ်မီဒီယာတွေပေါ်မှာတင်ထားတဲ့ဗီဒီယိုတွေပါတွေ့ရပါတယ်။အစောပိုင်းတုန်းကဘေကျင်း၊ရှန်ဟိုင်းနဲ့တခြားမြို့ကြီးတွေမှာဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ဆန္ဒပြပွဲတွေကိုအာဏာပိုင်တွေကဖိနှိပ်ဖြိုခွဲသလိုဆန္ဒပြသူတွေကိုလည်းဖမ်းဆီးနေတာပါ။ဒီချိန်ထဲမှာပဲချမှတ်ထားတဲ့ COVID စီကံတချို့ကိုဖြေလျှော့ပေးခဲ့ပါတယ်။ဆန္ဒပြသူတွေကတရုတ်သမ္မတဇီဂျင်ပင်ရာထူးကနှုတ်ထွက်ဖို့နဲ့နိုင်ငံရေးလွတ်လပ်ဖွဲ့မှာတောင်းဆိုနေကြပါတယ်။
တရုတ်မှာထောက်ပွားရှိဆက်ကိုခုနှစ်ဒီမိုကရေစီရေးဆန္ဒပြပွဲတွေပဲဖြစ်ပါတယ်တရုတ်နိုင်ငံကိုကမ္ဘာကစီးပွားတိကမှာခင်ဗျတရုတ်နိုင်ငံကိုကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုဖြစ်အောင်ဦးဆောင်ခဲ့သူသမ္မတဟောင်းဂျန်စီမင်းအသက် 96နှစ်မှာကွယ်လွန်သွားပါတယ်သွေးကင်ဆာရောဂါအပြင်ခန္ဓာကိုယ်ရင်းအင်္ဂါတွေပုံမှန်အလုံးမလုတ်တော့တာကြောင့်ဒီကနေ့ရှန်ဟိုင်းမြို့မှာတည်ဆုံသွားခဲ့တယ်လို့အစိုးရပိုင်ရှင်ဟွာသတင်းမှာဖော်ပြပါတယ်1993မှာ ကွန်မြူနတီနိုင်ငံဖြစ်တဲ့တရုတ်နိုင်ငံကိုဈေးကွက်စီးပွားရေးဥတီတဲ့ပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်လို့တထောင်963ခုနှစ်မှာဟောင်ကောင်ကိုဗြိတိန်လက်အောက်ကနေပြန်ရဖို့နဲ့ WTO ကမ္ဘာကုန်သွယ်ရေးအဖွဲ့တဲ့တရုတ်နိုင်ငံဝင်ရောက်ဖို့စတဲ့သမိုင်းဝင်ပြောင်းလဲမှုတွေကိုလည်းသူကလှုပ်ဆောင်ပေးခဲ့တာပါတရုတ်စစ်တပ်ကြီးကဲလဲဖြစ်ခဲ့တဲ့သမ္မတဟောင်းဂျန်စင်မင်းလက်
ပိတ်ပြင်တော့မှာမဟုတ်ကြောင်း Twitter ရဲ့နောက်ဆုံးပတ်ဝဲလိုက်ပြီးတဲ့နောက်စီးပင်းတွေကိုအင်္ဂါနေ့ကပြောင်းလိုက်တာပါသူကိုယ်တိုင်ကလည်း COVID နဲ့ပတ်သက်ပြီးလမ်းလွဲနေနိုင်တဲ့သတင်းတွေကိုအရင်ကပြန်ပြောခဲ့မှုပါတယ်သတင်းချက်လက်အမှားတွေပိတ်ပြင်တဲ့မူဝါဒကို2020အစောပိုင်းကချမှတ်ခဲ့ပြီးအကောင့်ပေါင်းပေါင်းတထောင်ကျော်နဲ့တင်ထားတဲ့အကြောင်းအရာပေါင်းတသိန်းနည်းလောက်ကိုရခိုင် Twitter ပိုင်သူတွေကဖယ်ရှားခဲ့တာပါအခုလိုပြစ်ဆင်လိုက်တဲ့အတွက်အထူးသဖြင့်ကာကွယ်ဆေးထိုးတာအကျိုးမရှိလို့ထင်မြင်တာတွေညာလာနိုင်ကြောင်းကျမရေးဆိုင်ရာကြွန့်ကျင်သူတွေကပြောကြပါတယ်ဒါပေမဲ့တချို့ Twitter အသုံးပြုနေသူတွေကတော့ဒါဟာလွတ်လပ်စွာပြောဆိုခွင့်ဖြစ်တယ်လို့ဆိုကြပါတယ် Twitter ရဲ့စီးမြင်အသစ်ဟာအသုံးပြုသူတွေပေါ်တာဝန်နဲ့ရောက်တယ်လို့ New York ရေရှိပါတက်ကူကလူမှုမီဒီယာသုတေသီ Paul Russell ကပြောပါတယ်COVID virus ကတော့ဆက်လက်ပြန့်နေပြီးတနင်္လာနေ့အထိတနေ့ကို 38,800 နီးနီးလောက် COVID ဖြစ်နေကြတာပါတနေ့တနေ့ COVID နဲ့ဆေးဟုတ်130လူ 28,000 တရားရှိပြီး313ယောက်သေဆုံးနေကြပါတယ
်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးတင်မောင်တန်းတို့ပြောပြသွားတော့ပါအခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဖိပုချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပါတော့မယ်။ပထမအဆုံးအနေနဲ့ကတော့ခရီးတည်နယ်ထဲမှာနိုဝင်ဘာလလယ်ကစပြီးစစ်အင်အားဖြည့်တင်းနေတဲ့စစ်ကောင်စီတပ်တွေဟာနေရာအနှံ့တပ်ဖြန့်ချထားပြီးလက်နက်ကြီးတွေအားပြုလာတယ်လို့ Kirinni အမျိုးသားကာကွယ်ရေးတပ် KNDF ကပြောဆိုပါတယ်။ဒီကနေ့ဗုဒ္ဓနေ့မှာဆိုလို့ရှိရင်လည်းဒီမော်ဆိုမျိုးနယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ကရင်နီကာကွယ်ရေးတပ်ဖက်ကပျောက်ကြားစစ်ပုံစံမျိုးနဲ့ခုခံကာကွယ်တိုက်ခိုက်နေတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကဖေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြမှာပါ
။ကြားပြည်နယ်အထူးသဖြင့်ဒီမော့ဆိုမျိုးနယ်တဝိုက်မှာမြန်မာစစ်ကောင်စီတပ်နဲ့ကီနီမျိုးသားများကာကွယ်ရေးတပ် KNDF တို့အခု၂ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ဒီမော့ဆိုမျိုးနယ်စစ်တပ်နယ်မြေကန်တပ်ရင်းတွေကမော်တာအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးတခါတည်းရန်လွိုက်ကော်ဘက်ကတပ်ရင်းကလည်းလှမ်းပြီးပစ်ခတ်ကြောင်း KNDF ကပြောပါတယ်။မြေပြင်မှာတော့မြန်မာစစ်တပ်ရဲ့တပ်မ66ကအဓိကလှုပ်ရှားနေတယ်လို့ KMDF ရဲ့ပြန်ကြားရေးဘက်က VOA ကိုပြောပါတယ
်။ဒီမော့ဆိုစက်ပရိုတီကနေလို့ကျွန်တော်ပြောလို့ရပါလေ။ဒါတော့မြေပြင်ချင်းဒီမှာအဲ့လိုရှိနေတယ်။မင်းများတော့လည်းလည်းကြီးပို့တော့တော့ပေါ့လေ။ဒီရတော့နည်းနည်းလေးသူတို့ရှော့တော့တယ်လို့ပြောလို့ရတယ်။120ပါမယ်။180ပါမယ
်။ဒီမော့ဆိုမျိုးနယ်ရဲ့မြောက်ပိုင်းသေးစုလဲကြေးရွာထဲမှာလဲမြန်မာစစ်တပ်ဘက်ကလာတော်ကြာတက်ဆွဲထားပြီးစီရေးဖော်ဆောင်နေကြောင်းဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်ဒါကြောင့်ဒီနေ့မနက်ပိုင်းမှာအဲ့ဒီစစ်တပ်ရှိတဲ့နေရာကိုစစ်ကြောင်း၃ခွဲခွဲပြီးဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါရယ်
ကျွန်တော်တို့ကတော့ကြည့်တာသူတို့ရဲ့သူအဲ့ရတဲ့အနေနဲ့အိမ်မှာသူတို့ကအခိုက်အခါထားတဲ့အမှသူစီကုန်းကြီးသားပါဘုံနော်အဲ့မှာစီကုန်းကိုလူရအောင်နဲ့ဆက်ကုန်းကြီးလောက်ပဲထားတယ်ဒါပေမဲ့သူတို့ကသမိုင်းကိုသူတနည်းအားဖြင့်သူထားဘူးနော်မကောင်းမကောင်းမကောင်းသူတို့ထားတယ်အဲ့မှာသူတို့ကနှုတ်ဆေးလေးလို့ဆိုဆောင်လေးသူတို့လုပ်ပြီးတော့
သူတို့ရဲ့ခန္ဓာကိုယ်နိုင်ငံမှာသူတို့မြင်မှုနိုင်တယ်အများအပြားဆောင်ထားတယ်။နောက်ပြီးတော့သူတို့နဲ့အနီးခြားတဲ့ခိုက်တံမှာလည်းသူတို့နိုင်ငံအများအပြားဆောက်ဖြစ်ဆောင်ထားတယ်။အဓိကသူတွေကသူ့ကိုသူတို့တိကျနေတယ်ကျွန်တော်ရုပ်ရှင်ရှင်းရနိုင်မှာနော်။
ကြရပြည်နယ်အတွင်းအခုလိုလက်နက်ကြီးနဲ့မြေမြုပ်မိုင်းကြောင်အရသာထိခိုက်တေဆုံးမှုတွေများလာတာကိုလည်းနိုင်ငံတကာဖွဲ့စည်းတွေကသတိပေးထုတ်ပြန်ထားပါတယ်။ကရင်နီမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF တပ်ဖွဲ့တွေကလည်းတိုက်ပွဲချပြည်သူတွေကိုထိခိုက်မနစ်နာအောင်စီးမင်းစည်းကမ်းတွေထုတ်ပြန်နေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကဆိုပါတယ်။ကြရပြည်နယ်ဒေသခံအခေါ်ကရင်နီပြည်နယ်တွင်စစ်အာဏာသိမ်းမှုဆန္ဒပြပွဲတွေစစ်တပ်ကအကြမ်းဖက်နှိမ်နှင်းပြီးနောက်ပိုင်းကလေးကလက်နက်ကင်ခုခံမှုတွေပေါ်လာခဲ့တာပါ။တနေ့ကျော်နှစ်နှစ်နီးပါတိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့ဒေသခံတွေဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ
်။ဒါကတော့ကရနီဘက်ကတိုက်ပွဲအခြေအနေတွေကိုရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြသွားတာပါ။ဆက်လက်ပြီးတော့ရခိုင်ဘက်ကသတင်းတချို့ဆက်ပါအောင်မယ်။ရခိုင်ဦးဆောင်ပါတီ AFP ကထိပ်ပန်းခေါင်းဆောင်လွတ်တော်ကိုယ်စားလှယ်ဟောင်းနှစ်ဦးဖမ်းဆီးခံထားရပြီးအခုချိန်အထိမိသားစုတွေနဲ့အဆက်အသွယ်မရဖြစ်နေပါတယ်။ဖမ်းဆီးခံထားရတဲ့နှစ်ဦးတည်းကတဦးကိုရခိုင်တပ်ဖွဲ့ဖြစ်တဲ့ AA အဖွဲ့ကသူတို့ဖမ်းဆီးထားတာလို့ဆိုပေမဲ့နောက်တဦးကိုတော့သူတို့မသိရှိဘူးလို့ပြောထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုဆန်ကျော်ကဆက်ပြီးပြောပြမှာပါ
။ဒေါက်တာအေးမဦးဆောင်နဲ့ရခိုင်ဦးဆောင်ပါတီ AFP ကထိပ်ပိုင်းပါတီခေါင်းဆောင်ဦးဖြစ်တဲ့ဦးကျော်စောဦးနဲ့ဦးကျော်လွင်တို့ဖမ်းဆီးခံထားရပြီးအခုချိန်ထိမိသားစုဝင်တွေနဲ့အဆက်အသွယ်မရသေးတာကြောင့်စိုးရိမ်နေကြရတယ်လို့ဖမ်းဆီးခံထားသူတွေမိသားစုဝင်တွေကပြောပါတယ်။ဖမ်းဆီးခံထားရတဲ့ပါတီခေါင်းဆောင်ဦးတွေကဦးကျော်စောဦးကိုတော့မေးမြန်းစရာရှိရာကြောင့်ခေါ်ယူထားတာဖြစ်ပြီးစိုးရိမ်စရာမရှိဘူးလို့ရခိုင်လက်နက်ကန်အေအေအဖွဲ့ပြောခွင့်ရသူခိုင်သူကပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောထားပါတယ
်။ကိုဂျုံစိုးဦးနဲ့ပတ်သက်ပြီးခဲ့တော့ကကျွန်တော်တို့တဲ့အစွေနွေမိမရန်စရာကိစ္စဒီစကေရှင်ဟင်းရဲ့အတွက်ကောင်းတဲ့ကျွန်တော်တို့ပေါ်ယူစကားပြောနေဆိုတာဟင်းပါတယ်ဆိုကြပရာဘုဆိုတော့သူသာကြမ်းကြမ်းမှာမဟင်းပါတယ်အာတခုလေတော့စိုးရင်ကြမင်းပ
ါနောက်ထပ်ပါတီထိပ်ပိုင်းခေါင်းဆောင်သူဖြစ်တဲ့ဦးကျော်လွင်ကိုတော့ပြီးခဲ့တဲ့အောက်တိုဘာလ4ရက်နေ့ကလေးကသူနေထိုင်တဲ့ကြောက်ဖြူမြို့နယ်ဇင်ချောင်းကျေးရွာကနေအိမ်မှာအမည်မသိလူ20လောက်လာရောက်ဖမ်းဆီးခေါ်ဆောင်တာခံခဲ့ရတယ်လို့မိသားစုဝင်တွေကပြောပါတယ်ဦးကျော်လွင်ဖမ်းဆီးခံရတာနဲ့ပတ်သက်ပြီးရခိုင်လက်နက်ကန် AA ဖွဲ့ဘက်ကမသိရှိသေးကြောင်းပြောဆိုထားပါတယ်။လက်ရှိအချိန်ထိဦးကျော်လွင်ဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတရင်အစနာမရသေးတာကြောင့်စိုးရိမ်နေရတယ်လို့လည်းဖမ်းဆီးခံထားတဲ့ဦးကျော်လွင်ရဲ့ညီဖြစ်သူဦးကျော်နိုင်ကပြောပါတယ
်။နော်ကျွန်တော်တို့ကဘယ်လိုပဲဖြစ်ဖြစ်ဒေဘူးကြီးရဖြစ်ဖြစ်ဖြစ်ဖြစ်ပေါ့နော်။ဖိုင်းဘာအပြစ်နဲ့ဖမ်းတာလဲအဲ့ဒါကိုသိချင်တာ။ဒါပေမဲ့သူတို့ကြတော့လေကျွန်တော်တို့မသိဘူးအထက်ကမသိဘူးအောက်ကမသိဘူးဆိုတော့ကျွန်တော်တို့လူတယောက်မှမိသားစုတွေအများကြီးရှိတာပေါ့ဗျာ။မတည်ဘူးဆိုတာတော့နည်းနည်းကျွန်တော်တို့ကတော့မိသားစုပြောင်းနေနဲ့ဆိုးရင်တာပေါ့ဗျာ။အားကြီးလေး
။ရခိုင်လက်နက်ကန် AA ဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားနေတဲ့တော်လိုင်းကာလာတွေမှာပြည်သူတွေစိတ်ဝမ်းကွဲစေမဲ့လှုံ့ဆော်မှုတွေကိုခွင့်မပြုသလိုလိုအပ်ရင်လိုအပ်သလိုတိုင်းပြည်အရေးအတွက်လှုံ့ဆော်ရတာတွေရှိတယ်လို့ AA ပြောခွင့်ရခိုင်သူကကပြောဆိုထားတာရှိပါတယ်။ရခိုင်ဦးဆောင်ပါတီ AFP ဘက်ကတော့ပါတီဝင်နှစ်ယောက်စလုံးဟာပါတီအတွက်အရေးကြီးသလိုဖမ်းဆီးထားရလောက်အောင်အပြစ်လုပ်ထားတာမရှိတဲ့အတွက်ဖမ်းဆီးထားသူတွေအနေနဲ့အမြန်ဆုံးပြန်လွတ်ပေးစေချင်တယ်လို့လည်းရခိုင်ဦးဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
။ကျွန်တော်တို့ခံမှန်းတာကနိုင်ငံကြီးနဲ့တွေ့တဲ့ပုံကိုယ်တိုင်ကတူလန်ရင်းနဲ့သွားနေတဲ့ပုဂ္ဂိုလ်တွေလမ်းကြောင်းကိုမိမိနဲ့မှအနှောက်အယှက်မသိဘူးပြကြီးတဲ့ရေစီးပါစီဟုတ်ပလားအခုကင်တီချင်းမဖြစ်အောင်တော့တမိုင်းနဲ့တော့အတွေ့အကြုံလေးတွေကိုတော့ဟိုခုနကအကန့်အသတ်လေးနဲ့ဟိုနားဝင်ပါစီဆိုတာမျိုးနဲ့ကြိုးဆိုတာနောက်ပြန်ရှိကြပါတယ်အဲ့တော့ကျွန်တော်ထပ်ပြီးပြောရရင်အဲ့ဒီပုဂ္ဂိုလ်နှစ်ဦးလုံးကကျွန်တော်တို့ပါတီအတွက်အလွန်တရာအရေးကြီးပါတယ်မိသားစုတွေကလည်းစိတ်ကူးနေကြပါတယ်ကိစ္စကြီးကြီးမားမားမဟုတ်တဲ့အတွက်နော်ခုနကလိုမေးမြန်းပြီးရင်မိခင်ပါတီကိုပြန်ပြီးတော့လွှတ်ပေးဖို့ကျွန်တော်တို့ဟိုတောင်းဆိုပါတယ
်လက်နက်ကင်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့ဒေသခံပြည်သူတွေမကြာခဏဖမ်းဆီးခံရတာတွေရှိပါတယ်ဒီနှစ်လအတွင်းမှာပဲရခိုင်ဒေသခံ300ကျော်ကိုရခိုင်လက်နက်ကင် AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးစစ်ကောင်စီကဖမ်းဆီးထားတာရှိတယ်လို့ AA အဖွဲ့ဘက်ကပြောဆိုသလိုရခိုင်လက်နက်ကင် AA အဖွဲ့ဘက်ကလည်းစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေစစ်ကောင်စီဝန်ထမ်းတွေနဲ့ပါတီဝင်တွေကိုခေါ်ယူစစ်ဆေးတာတွေရှိနေတာလည်းဖြစ်ပါတယ်။လက်တလောမှာတော့ AA နဲ့မြန်မာစစ်ကောင်စီတပ်တွေအကြနှုတ်အားဖြင့်အပြစ်ခတ်ရစေးယူထားကြပါတယ်ခင်ဗျာ
။ဒါကတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုစံကျော်ပြောပြသွားတာပါ။ဆက်လက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုပ်သမားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြပါအောင်မယ်။မြန်မာနိုင်ငံသား MOU အလုပ်သမားများကိုထိုင်းနိုင်ငံထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေထိုင်းတောင်ပိုင်းဟိုင်ရိုင်းမြို့ကိုပို့ဆောင်တဲ့ဘတ်စကာဒစီဟာမဲလမောင်းတက်
ကာလမှာနိုဝင်ဘာလ29ရက်နေ့ညက30မောက်တာကြောင့်မြန်မာတွေအပါဝင်ဒူသုံးဦးတည်ဆုံးကကားပေါ်မှာလိုက်ပါလာတဲ့လူ40ကျော်တန်းရရှိခဲ့တယ်လို့သိရပါတယ်ဒီသတင်းကိုစုံစမ်းထားတဲ့မအေဗီအိုအေသတင်းတောက်အေးမှာကမအေးမှာကဆက်ပြီးပြောပြမှာပါ။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေတဆင့်MOU
မဲဆောက်ကနေတက်ကူသွားတဲ့တောင်တက်လမ်းမှာအရှင်ပြင်းစွာပေါင်းနေပြီးပြိပောက်ကတိမောက်ခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာနိုင်ငံသားတွေတိတ်ဆုံးထင်ရရတာတွေရှိနေတယ်ဆိုပြီးမြန်မာပြည်သားများအရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကပြောပါတယ်။နိုင်တဲ့60နဲ့80ကြာ။သူက60နှစ်မြင်းဆောင်3000။အဲ့ဒီညမှာတိမောက်တာ။အဲ့တော့ရင်မောင်းတက်ရောက်နဲ့ထိုင်းနိုင်ငံသားရင်
ဒီစနေငါရောက်ထိုင်းရင်မောင်းနဲ့ထိုင်းရင်လိုက်ရင်တော့လိုက်တယောက်ပေါ့နော်အဲ့တော့နောက်ဆုံးချိန်နေရာတော့သူတို့မဟာရတ်မဟာရတ်စေုံညီမှာရှိတယ်လေစေကွာကူတာမှုခံနေရဒီထိုင်းနိုင်ငံဆိုင်ရာလူကမှတိုင်ရာရှိရောလေတိုင်ရာရှိဒီတွားနေတယ်လို့ကြက်ပြရတယ်မြန်မာတွေတင်လာတဲ့ကားတွေဟာပုံမှန်ပြေးဆွဲနေတဲ့ရင်လိုင်းတွေကကားတွေလို့မဟုတ်ပဲ
ကားကြက်ခိုင်မှုအားနေတာတွေစစ်စဲမှုတွေပေါ်ဆလာတွေကြောင့်အခုလိုမျိုးမကြာခဏတိမ့်မှမှုတွေဖြစ်ရတယ်လို့လဲဦးမိုးကျိုးကပြောပါတယ်။ကြက်ခိုင်မှုအားနေတာတွေရင်တိမ့်တိမ့်ချော်တာရှိနိုင်တယ်။ခုကလည်းကားပြောမှဆိုဘရိတ်ပေါက်ပြီးတော့လမ်းတိမ့်ချော်ပြီးပေါက်သွားတာပဲ။အရင်ကျွန်တော်ကိုဗစ်မဖြစ်ခင်သုံးနှစ်တုန်းကဒီလမ်းမိုင်းကိုစောင့်ကြည့်တဲ့အဖွဲ့တွေကလေကုန်းလမ်းပို့ဆောင်ရေ
ไปได้เลยเด็กแต่ป้าดีป้าพูอะไรอะไรบอกเนี่ยอะไรรู้อะไรบอกเนี่ยอะไรลูราบอกเนี่ยกูรู้น้องแกต้องโตนี่แล้วกันคุณไม่รู้ตรงเมื่อสักเดือนแล้วมาบอกว่าทวายรู้ต้องกงเนี่ยฮะไม่จากคณะการเต้นหมอบีตีสมหุ่นยาราจ้าเต้นเหม็นจะมันเนี่ยพี่เลยไทยลูกยูริกาคนนี้จ้าละบ้าคุณยาตัวอาพี่ยังมาลูกตะมารีกูเต้นสองลาเร่การีฮะปูมันพี่สวยนี่เลยหลังการีมาหุ่นจ้าจ้า ยินเจ้าใครมุ่งชิมชิสุราเตช่าเสสีราลีเต็มชิบุลเล่ลูกตมารีสาวยันนี่ดูเรก้าวิบันนี่จ้าละบ้าที่การีฮะตามันหลังการีเทสีลงอายินสีนุตตาลาจาวเอเจนซีเรก้าต้องพิจารณาเรื่องเลือดสุบาร์เลหลังการกากิมาลูกลูกันนี่เดมยามาลูกตมารุกุการอหลังการีฮะเตช่าเสสีมุ่งลูกดาวตุยาจาว
การทำอะไรฮะการบอกมามุ่ยสีรักุตั้งต้นนามอยู่ไม่ใช่อะไรเปล่ากูอันนี้มาวนาสุยเลยคือเดี๋ยวริกาแต่งจ้าอะไรลูกนายจ้าเปล่าเปล่าไปเลยตัวรู้การกิจมารอทัดแต่การีฮะคือวันมาตัวกิมาจูเจนสีสีอะไรสีเดลูเลสุบาร์เลยไฮวิคการีอ่ะจะน่ารู้จะน่ารู้กิมารีรอจูท้ามาทักเห็นตัวนี้เยอะจูเยอะเสียเลยสีสีไอ้กิบรีดีดีสีอะไรนู้นบาร์เลยอารมณ์เบรนี่ว่าสีนี้บลูสีอ่ะจ้ะดิเซตี้อ่ะเมื่อนั้นผมมาสิบปีเนี่ย
ไทยนั่งเงี้ยจะปีเนี่ยเมื่อสักการณ์นี้ถ้วยเมื่อสักแต่ต่างจากเรามาจากคณะยินเตยมาบุรีพี่ปีเนี่ยมารีสุไลเอพยองไลที่ไกลแต่ยังยาราลีเตยสงนารีชินีบาร์เลยคุณลุงอยู่ที่อ่างเวลุตมารีเตยสงนารีนั่นแทบภาษาจีดีฮาร์เลยมาจากคณะเตยมาตารีมิลานารีชิเกบาร์เลยใช่ถ้าก็ได้ไทยนั่งเงี้ยไปก็เชนิโกมาเอ็มมาจับจ้าตัวละวะ
เซเลบิโรเอียร์รีบังโอมีอาบิดูเนตเซนเนโกมันเป็นพียงเล่มเอกิสันเนปเดเดสตัวมีมันจะกูมาจามีเวทเทอร์ลินเปโบชิวาร์กเนาะแชมเปี้ยนลีบอลงเวนิมาซาเดนต้องพิจารณาอากูนัทเอาเนสเนกว่าพลาบอลงเวมาต้องนี่ละกันลูจิมบอปเซมเอพีแต่ดูจีเรส่งเชียร์มานี่เป็นยังกูนี่เนปูติจ้าเซนเซมุบสิบไป พอลงตัวเนี่ยพอลงยันเราชามุกไล่จีบีทุบานเนี่ยส่วนเนี่ยออฟไซด์ลูจิมบอบเซมเพียแต่ดูจีก็ส่งเช่นนั้นมาเลยฟีเอียวิดีโอเท่ากูแต่ส่งเช่นสนิทกูนัทเอาเสียชีฟีฟ้ากับบ้าพลามาเลยต้องเก็บไปอยู่น้าส่งเช่นเช่นกูรอแต่ดูจีรีชาร์บ้าฟีเอียนี่เป็นยังกูนี่กูเชนี่เลี้ยมมาต้องมาเลยกูเหวี่ยงมาเหวี่ยงเป็นอะไรที่ต้องมาหอนี่ก็เป็นเองเป็นอะไรที่เป็นไม่เป็นส่งเช่นยามีมาต้องมาเลย ที่ใครมุ่งเชื่อนี่เป็นยังเท่ากูได้ฟีเอียร์ทั้งกูกลุ่นเลยทั้งดูจีก็เล่นเปียวเปียววิดีโอเปลี่ยนจีส่งเชื่อลูกผู้เปียววัยฟีเอียร์ทั้งกูแก่ท่าเลยวิดีโอก็เปลี่ยนจีไปเลยพลูนี่ทั้งเชื่อตัวเลยสุราทั้งกูเล่นเปียววัยกลุ่นเองก็ทั้งดูจีกูเล่นเปียววิดีโอก็เปลี่ยนจีลอยวัยน้าส่งเชื่อจักรอทั้งดูจีสิกาเวลาละวะ
2014年6月14日，那套十里岗三比二GLT国际女乒乓球东比二，国外模范单位个宋倩来买。第二年人家个过来拿嘛，暴龙越过，干么个来上级比二，不单定的了吧？暴龙个国际个比二，外模范数了个，东卡姆东比二，单独只也拿一嘛两千比二七百。
VOA ยบดูเนี่ยแบบตอนนี้ซีซั่นนี้ก็สั่งเล่าเลยนี่ไปเนี่ยเมื่อวานงั้นก็บ้านหลังงานยึดคูปิดเดอเอไอรีบังก์อเมียปิดดูเนี่ยตั้งแต่เนี่ยคอมมูนิตี้เปลี่ยนแปลงมาเปลี่ยนไปเนี่ยคอมมูนิตี้สูงเสียไปสั่งดูงานเจ้าเย่อเมียปิดดูเนี่ยตั้งแต่เนี่ยคอมมูนิตี้มีโอซาตั้งมาเนี่ยเมื่อวานงั้นอุบลีย์นัทเอาเสียชีวิตคุณเนี่ยเปลี่ยนแปลงบุชาวทากีรับพิจารณ์เลยเอไอรีบังก์
อุบลีย์จำเป็นที่จะต้องเชื่อในอุเมงเซงก์วิโอเอ็มมาวันก็เปลี่ยนสุบารีเช่นเดียวกับอุเมงเซงก์ก็เว้นเมื่อสัตว์มีมีนทบารีเข้าใจใช่แล้วพอรู้มีอุปยานอะไรใช่ประเภทการในพับลิสต์หรอเลยไปใส่มือกันโอเคเดี๋ยววันนี้ก็มีอุบลีย์จะเชื่อเสียงงานเลยตัวเองได้จังอุปยานมีพยานอะไรงานเลยเอาสูตรเสียงก็พับลิสต์กันนี่จะอยู่จะอยู่ยังไงแต่พับลิสต์กันมีจะอยู่จังอุ
กำลังจะเชื่อมาพับลิกกำลังจะเจ้าอยู่อาศัยกันอยู่ชาวบ้านที่นี่เลยรู้ว่าเด็กเชื่อที่ปุยอะไรเอ้าสิตัวนี้เปล่าพับลิกกำลังจะเจ้าเปล่าไม่เนี่ยส่วนตัวพับลิกกำลังจะเจ้าเนี่ยเอ้าสิ่งที่เจ้างานเรื่องที่เจ้ารู้เชื่อเจ้าไม่อะไรบ่ถ้าว่ากันมีสิ่งอะไรบิดอ่ะมีมาสิบวัยก็เป็นเช่นบ่เนาะรู้ไหมสูบบิดอะไรแต่ที่นี่ต้องช่วยทุนอะไรบ่เนาะอะไรเลยเชื่ออะไรบ้างเสียไม่เข้าบ้างกันอะไรดึก
มาหัวลงอันไหนนะว่าขนาดมาหัวเบาในตรงนี้ตรงนี้ไม่อยู่เชื่อหัวเรืออุ้ยหัวเจ้าก็ทำไม่ใช่งั้นจะเจ้าลูกเสียงพับลิกกำลังจะรู้ผิดเด้อโอเคแล้วทีนี้มาใช้กูรู้ป้าเจ้ามือรู้ใช้สูงเสียเรื่องลูกเจ้าลูกละทำมาหมดคู่กูสี่ลูกละวะเนาะโอเคเสียโอเคกำลังยี่ห้าดีจูกำลังเชื่อในสูงเสียงอุ้มมาเชื่อลูกเลยเนี่ยที่เจ้าแคปเปิลเจ้าลูกอัดลำบุเทนไหนมูสูงเสียงที่เจ้า
โอ้สูงเสียเสียงผู้คนก็มีเรื่องงานเนี่ยเรื่องงานเนี่ยสูงเสียงที่กรมวิชาวิจัยนั่นอยู่ที่ไหนแล้วส่วนเจ้าหนูที่โอ้เสียเสียงงานเจ้าเจ้าหนูคอยรับว่าอะไรแบบนี้เอาไปเชื่อว่าแบบนี้แล้วสรุปแล้วที่กรมวิชาวิจัยบอกเนาะเจ้าหนูกูรู้มีโอ้เป็นเส้นลายแต่บอกสีลาแต่ว่าไม่ยุติธรรมเลยล่ะบอกเนาะโอเคใช่เอาจ้าว่าวิเคราะห์ในทางสังคมทางเศรษฐกิจเราคือจุดเจ้าตัวอะไรบ้างโอเค
สรุปแล้วเราคุ้มมากคุ้มไปเจอยาเลยตัวบ่เนาะโอเคกูจะลองมาเจอโอ้ดาวเจอที่วันนี้มาเนี้ยที่เอาเจอที่นี่อะไรมาเจอเนี้ยพี่ว่าวิ่งดาวได้จะเป็นน้ำมาเจอเนี้ยเนี้ยเป็นน้ำมาเลยเที่ยวเลยที่คุ้มดีกว่าเลยอ่ะโอเคเนี้ยที่เอามาโอเคกูเลยที่ลงงานตัวเชื่อบุตรที่สูงเสียเวงอาเจียวบ่เนาะยาวนะจริงอ่ะแต่ชาวเส้นอาเจียสิ่งเดียวเสียเรื่องว่าจริงจริงบ่เนาะโอเคไม่ใช่เพื่อนกูดีลงงานไหม
ตัวอะไรที่บ้านหลังนี้โอ้เจ้าเจ้าเนี่ยอะไรบ่เนาะเส้นทางมันยังแค่เนี่ยรอกุหลาบมีที่เสียอะไรยังใช้เลยจริงอ่ะจริงที่บ่มาตัดตายอะไรส่งที่อะไรยังไงเดี๋ยวบ่เนาะอันนู้นเลยต้องตัดเด็ดเลยสีบีดอ่ะแต่แกนั้นที่เสียอะไรเว็บบ้านมาแล้วส่วนในลูเลยสีเดี๋ยวบ่เสียเนาะบ้านหลังนี้จวนจริงดูดิชัวโมเอ้ยรู้ว่ายังไงบ่ยังไงดิเจ้าว่าโอ้ยยังไงลูกสีเจ้าไหมกูมีนี่เลยไปที่กูมีมาบ่ไปกูมีก็โอ้ยยังไงลูกสีเจ zero yare. Yang ni luar cina yang ni baru cina lah. This is company mahabu, public company way. So orang mandi lor ni luar luar ni, nak kahaji jadu muncul ni luar luar ni cina lah siapa yang main awak. Oh so orang capital luar ni tu ini cina lah siapa yang main.
Okay siapa, jadi macam. ဒါကတော့အေယော်ရီဘန်ရဲ့ဥပဒေရေးအကြံပေးတရားလွတ်တော်ရှင်နေဦးမင်းစိန်ကိုကိုဦးမင်းမင်းဆက်သွယ်မေးမြန်းခဲ့တာပါအေယော်ရီဘန်ကိုစီဝါရေးလုပ်ငန်းရှင်ဦးစော်စော်ကလက်ရှိရှယ်ယာအများဆုံးပိုင်ဆိုင်ထားတာဖြစ်ပါတယ်ဘန်ရဲ့တရားဝင်ဖော်ပြချက်တွေအရဦးစော်စော်ရဲ့အဆုရှယ်ယာအများဆုံးဖြစ်ပြီးတော့ 4.3%ထားပါတယ်တခြားသူတချို့ကလည်းအဆုရှယ်ယာအနေငယ်ကိုပိုင်ဆိုင်ထားပါတယ်ခင်ဗျာ VOA ရဲ့အတန်လျော့စီစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါမကြာမီပဲကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအပန်းတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်အဲချင်းတဲနေရာကပဲဖြစ်ဖြစ်VOA Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဟူးနေ့ညဘက်အတန်လွင့်အစီအစဉ်တွေကိုလိုင်းနိုမီတာ19 kHz 15953ညလိုင်းနိုမီတာ25 kHz 11803ညလိုင်းနိုမီတာ32 kHz 9335တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့ဘတ်စင်ကဏ္ဍတွေဖြစ်တဲ့မြမရေးသုံးသပ်ချက်လူလူနဲ့ကျမ်းမာရေးအားကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ကတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ပြပေးဖို့စီစဉ်ထားပါတယ်။ဒီတစ်ပတ်အတွက်အစီနဲ့အချိုဓာတ်တွေလွန်လွန်ကဲကဲပါဝင်နေတဲ့အသင့်စားအစားအစာတွေဟာကျမ်းမာရေးနဲ့ညီညွတ်မှုအားနည်းပြီးစီးကျိုယောဂဝေဒနာရှင်တွေအတွက်ရှောင်ကျဉ်ဖို့လိုတဲ့အစားအစာတွေဖြစ်တဲ့အကြောင်းသမားတော်ဒေါက်တာဦးမိုးအောင်ကျော်နဲ့အတူဒေါက်တာတန်းစော်တို့ကတင်ပြပေးထားပါတယ်ခင်ဗျာ
ဖတ်ဖူးလို့ခေါ်တဲ့အတင်းစားစားစာအမျိုးအစားအများစုဟာဝေးသုံးဆွဲရတာအဆင်ပြေလွယ်ကူပေမဲ့ကျမကြီးနဲ့ညီညွတ်တဲ့နေရာမှာတော့အားနည်းချက်တွေရှိနေတာပါဘလို့စားစာတွေဟာအတင်းစားစားစာအမျိုးအစားတွေဖြစ်တယ်ဆိုတာနဲ့အတင်းစားစားစာတွေကဘာကြောင့်ကျမကြီးထိခိုက်စေနိုင်လဲဆိုတာတွေကိုတမတော်ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါပါတယ
်။အင်းကထမင်းကြိုက်မပါဘူး။ထမင်းစားချိန်မှာအပြင်ထွက်တယ်လလကူရတယ်ဒီထမင်းကြော်ဖြစ်ရင်ဖြစ်မယ်ခေါက်ဆွဲတုပ်နော်ခေါက်ဆွဲတုပ်ကိုဖောက်ပြီးတော့ခေါက်ဆွဲပြုတ်ကလေးဖြစ်ရင်ဖြစ်မယ်အဲ့တော့အာလူကြော်ကြက်ကြော်နဲ့ထမင်းလေးဖြစ်ရင်ဖြစ်မယ်ဒါတွေက fast food ပေါ့ဆိုတော့အသီးအရွက်ပါဝင်မှုနည်းမယ်နောက်တစ်ခါစီနဲ့ဒီဟိုကာဘိုဟိုက်ဒရိတ်ပေါ့ထမင်းတို့ပါမုတ်တို့စသဖြင့်အဲ့ဒီကရတဲ့အဂစီဓာတ်ကရတဲ့ energy တွေပိုများတယ်ပေါ့နော်အဲ့တော့ဆရာတို့တိုင်းပြည်မှာလည်းပဲအခုဒီအိမ်ကနေထမင်းကြိုက်နဲ့တည်လာတဲ့လူကတော်တော်နည်းသွားပြီးတော့နော်ကိုယ့်ရဲ့လုပ်ငန်းခွင်ပြင်မမှာရှိတဲ့အစားအသောက်တွေကိုပဲအဲဝယ်ယူစားသုံးတာတွေညားမယ်လို့ထင်တယ်ပေါ့နော်ဆိုတော့အဲ့ဒီခါကျတော့အဲ့လိုဝယ်ယူစားသောက်တဲ့အခါမှာbalance diet လို့ခေါ်ရညီညွတ်မျှတစွာစားတော့ဖို့လိုတယ်ပေါ့เนาะအထူးသဖြင့်တော့အသီးအရွက်ပါဖို့လိုတယ်နောက်တစ်ခါကြော်ထားတဲ့အကြော်တွေနဲ့အစီတွေကိုနည်းနည်းချော့ချသုံးဆွဲဖို့လိုတယ်နောက်ထမင်းကိုလည်းဒီစံနဲ့ဂျုံနဲ့လုပ်တဲ့ဟာကိုတင့်တင့်မျှတအောင်ပဲစားတင်တယ်ပေါ့เนาะထမင်းนี่လည်းအများကြီးစားတဲ့လို့မရဘူးပေါ့အဲ့တော့အဲ့ဒီဆရာမကြီးကတော့ဗာပြောလဲဆိုတော့ဒီအမြင်များများစားပါ cup လို့ခေါ်တယ်ဆရာကကာဘိုဟိုက်ဒရိတ်ကို cup ပေါ့เนาะအဲ့တော့ကာဘိုဟိုက်ဒရိတ်ဆန်ကိုရှော့ချစားသုံးပါပေါ့နော်ဒီနေ့အဖြစ်ဇာတို့ကဒီအချိုဓာတ်ကိုထိမ့်သိမ့်ဖို့အတွက်ကိုစားစားတဲ့အခါမှာအဓိကပြောပါတယ
်စီးကျွတ်သိကျွတ်ယောဂဝိနာရှင်တွေဟာအသင့်စားအစားအစာတွေကိုတနင်္လာနေ့ရှောင်ကျဉ်ကြရမှာပါမနေ့စားနေ့လယ်စားနဲ့ညစာတွေကိုစားတော့တဲ့အချိန်တိုင်းမှာ balance diet လို့ခေါ်တဲ့အသီးအရွက်တန်းကားနဲ့ကစီတက်တွေကိုအချိုးညင်ညီပါဝင်အောင်တင့်တင့်မျှတစွာစားသုံးပေးဖို့လိုအပ်ပါတယ်အချိုးရည်တွေနဲ့တခြားတဲ့လွန်ခဲ့တဲ့လက်ဖက်ကော်ဖီတွေကိုရှောင်ကျဉ်တာဟာလည်းတင်းတင်းကြတဲ့ပမာဏကိုထိမ့်သိမ့်တဲ့နေရာမှာအရေးပါတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါတယ
်နောက်တစ်ခုကတော့ဒီအချိုးရည်နဲ့ပတ်သက်တဲ့ဟာတွေပေါ့နော်ဆရာတို့တိုင်းမှာကော်ဖီလက်ဖက်တောက်တဲ့လူတွေများတယ်အချိုးရည်ဘူးတွေပလင်းနေလဲပေါ်ပေါ်များများလွယ်လွယ်ကူရတဲ့အခါကျတော့ဒီဟာတွေကဒီစားတောက်တွေကတော့စီးကျုံနဲ့လုံးဝမတင့်တော့ဘူးအဲ့တော့တခြားထက်ညက်ပါတဲ့လို့စီပါတဲ့အစားတောက်တွေကိုရှောင်ကျဉ်ရမှာဖြစ်ပါတယ်
စီကျုသွေးကျုယောဂဝေနာရှင်တွေအနေနဲ့သွေးတင်တကြတဲ့ပမာဏကိုထိန်းချတဲ့နေရာမှာအချိန်မမှန်စားဖို့နဲ့ပမာဏမမှန်စားဖို့အပြင်အဆီဒက်နဲ့အချိုဓာတ်ကိုလည်းရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်စီကျုလူနာအစ်စ်ပေါ့နော်အော်ကိုနဲ့ပထမဆုံးစတွေ့တဲ့စီကျုဝေဒနာရှင်ဆိုရင်ဆရာတို့ကအနည်းဆုံး10မိနစ်15မိနစ်လောက်ပါနော်ဟိုအချိန်ပေးပြီးတော့သူ့ကိုဒီအစားတောက်နဲ့ပတ်သက်တဲ့အကြောင်းကိုသိအောင်ပြောပြတာရှိတယ်အဲ့ဒီခါကျတော့ဆရာတို့လည်းပြောရတာများတဲ့ခါကျတော့အတူချုပ်ပြီးတော့ပြောရတာမျိုးရှိတယ်ဒီ၃ချက်ပဲလူနာအနေနဲ့လုပ်ပေးပါ။ဂျန်နဲ့စေဝါကုသမှုပိုင်းဆိုင်ရာတွေကဆရာတို့ပြုလုပ်ပေးပါမယ်။အဲ့တော့သူလောက်ရမယ့်၃ချက်ပဲဆရာတို့မှာပါတယ်။နံပါတ်၁အချိန်မမှန်စားပါ။နံပါတ်၂ထမင်းပမာဏမမှန်စားပါ။နံပါတ်၃အစီအချိုရှောင်ပါ။ဒါဆရာလူနာတိုင်းကိုအတူချုပ်ပြောတဲ့မှာကြားချက်ပဲဖြစ်ပါတယ်ပေါ့နော်။ဆိုတော့အဲ့ဒါတွေကလည်းသူက guideline နဲ့အညီပြောတာပေါ့။၁အချိန်မမှန်စားပါဆိုတာဘာလဲဆိုလို့ရှိရင်အချိန်မမှန်မစားဖြစ်ခဲ့ရင်ဆရာတို့က tight control လို့ခေါ်တဲ့ဒီစီကျုပ်ထိမ့်သိမ့်မှုလုပ်တဲ့အခါမှာစားမဲ့အချိန်နောက်ကျသွားလို့ရှိရင် hypoglycemia လို့ခေါ်တဲ့စီကျုပ်ကျတဲ့အာမျိုးဖြစ်လာတယ်လေ။နောက်ဒါကြောင့်မလို့စီကျုပ်ကျတဲ့ဟာမကြာခဏဖြစ်မယ်ဆိုလဲဆရာတို့ကစီကျုပ်ထိမ့်သိမ့်မှုမှာအဟန့်ဒါနောက်ဆက်ဖြစ်တယ်။အဲ့တော့သူကကျမှဆိုတဲ့အတွက်ကြောင့်ပိုစားတယ်။ ကိုစားတော့စီးချိုထိန်းလို့မရတော့ဘူးเนาะအမှန်တကယ်ကတော့သူကစေးများလို့ကြတာမျိုးမဟုတ်ပဲစားတဲ့အချိန်နောက်ကျသွားလို့ကြတယ်ဒါကြောင့်ဆရာတို့အချိန်မှန်မှန်စားပါနဲ့စားပြီးပြောတယ်ထမင်းပမာဏစားကောင်းလဲပမာဏသိအောင်ပဲစားပါစားမစားခြင်းလဲဒီလောက်တော့ဝင်အောင်စားပါဘာလို့လဲဆိုဆရာတို့ဒီစီးချိုထိန်းတဲ့စီးရည်နဲ့ကုသနေတဲ့အတွက်ကြောင့်များများစားလိုက်လို့ဆိုရင်ချိုတက်သွားမယ်လျှော့ပြီးစားလိုက်လို့ရှိရင်အချိုကျမယ်အဲ့တော့များတာလည်းမကောင်းဘူးနဲတာလည်းမကောင်းဘူးဒါကြောင့်ဆရာတို့ကတင်းတင်းလျောက်ပတ်တဲ့ပမာဏစားပေးမယ်ဆိုရင်ဆရာတို့ကစေးဝါးချိန်ရတာအကူအစင်ပြေတယ်ပေါ့နော်။နောက်အရေးကြီးဆုံးပိုင်းကတော့အစီအချိုရှောင်ပါလို့ဆရာတို့ပြောပါတယ်။ရှောင်ပါဆိုတာရှော့တာနဲ့မတူဘူး။တချို့ကကျွန်တော်အချိုရှော့ပါတယ်။အချိုရှော့တာမဟုတ်ဘူးကျွန်တော်တို့ကရှောင်ပါလို့ပြောခိုင်းတာ။ရှောင်ပါလို့ပြောတယ်ဆိုတာတကြားနိုးစီချက်ပါတော့လုံးဝမတူပါနဲ့။နောက်လက်ဖက်ရည်လေးတချို့တငုံတောက်တဲ့လူရှိတယ်။အဲ့ဒီမှာစီချိုစစ်လိုက်ရင်30 40 50လောက်ဒီမီလီဂရမ်လောက်တက်သွားတာမျိုးရှိတယ်ပေါ့နော်။ဒါကြောင့်မို့ဆရာတို့ကအစီအချိုကိုလုံးဝရှောင်ပါ။အဲ့တော့အချိုတစ်ခုလည်းစီချိုရောဂါရှိတဲ့အတွက်အချိုရှောင်ရတာတော့ဟုတ်ပြီ။အစီပါပါလို့ရှောင်ရတာအဲ့တော့စီပါပါလို့ရှောင်ရတယ်ဆိုရင်စီဂျိုယောဂာဒီတကူလုံးသွေးကြောတွေကိုထိခိုက်ပြီးကျင်းမြောင်းပြီးတော့ပိတ်ဆို့ရာကနေနောက်ဆက်တွဲပြဿနာတွေဖြစ်တဲ့အတွက်ကြောင့်မလို့ဒီသွေးကြောတွေကျင်းစီတော့เนาะအစီများတဲ့ကိစ္စရောနောက်တစ်ခါသွေးတိုးတဲ့ကိစ္စရောဒီသုံးခုလုံးကိုတပြိုင်တည်းကုသမှသာလျှင်စီဂျိုနောက်ဆက်တွဲဖြစ်တဲ့သွေးကြောကျင်းမြောင်းပိတ်ဆို့ခြင်းကိုကာကွယ်ရအောင်မင်းအချိုတစ်ခုတည်းကိုထိမ့်သိမ့်အောင်လည်းဆရာတို့ကသွေးကြောပိတ်ဆို့ခြင်းကိုကာကွယ်ရမရောက်ဘူးပေါ့เนาะဒါကြောင့်စီဂျိုယောဂာတွေမှန်မှန်များသည်စီဂျိုထိန်းသိမ်းရမယ်နီးတူအစီကိုလည်းရှောင်ကြရမယ်အစီကိုထိန်းသိမ်းရမယ်သွေးပေါင်ခြင်းကိုလည်းထိန်းသိမ်းရမှာဖြစ်ပါတယ်ဒီသုံးခုလုံးကိုတစ်ပြိုင်တည်းဆရာဝန်တဦးနေနေရလေကုသပေးဖို့လိုအပ်ပါတယ
်အစီတန်းနဲ့အကျူတက်တွေလုံလုံကဲကဲပါဝင်နေတဲ့အသင်စားအစားအစာတွေဟာကျန်းမာရေးနဲ့ညီညွတ်မှုအားနည်းပြီးစီဂျိုယောဂဝေနာရှင်တွေရှောင်ကျင်သင့်တဲ့အစားအစာအမျိုးအစားတွေဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းလို့ပ
ါဒေါက်တာတန်းစောအပတ်စဉ်တင်ဆက်တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဥကျော်ဇန်သာတင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုဆက်ပါအောင်မယ်ဒီတစ်ပတ်မှာဆွေးနွေးထားတဲ့အကြောင်းအရာကတော့စစ်ကောင်စီအနေနဲ့သတင်းသမားတွေကိုဖမ်းဆီးနှိပ်ကွပ်နေတာတွေဟာသတင်းသမားတွေကသူတို့ကိုစန့်ကျင်တော်လှန်နေကြလို့မဟုတ်ပဲသူတို့စစ်ကောင်စီပြောသမျှကိုသာလူတွေကြားသိစေခြင်းလက်ခံစေခြင်းပြီးသူတို့ပြောတာတွေနဲ့ကွဲလဲတဲ့ပြောဆိုတင်ပြမှုအလုံးကိုနှိပ်ကွပ်ချင်တာဖြစ်တယ်လို့နေစီမချားသတင်းစာဆရာများအဖွဲ့ဖြစ်တဲ့ RSF ရဲ့ Asia Pacific ညွှန်ကြားရေးမှူး Daniel Bucha ကဆိုပါတယ် Daniel Bucha နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ
် Danielကျွန်တော်ဒီကနေ့ဆက်သွယ်ရတာကတော့မြန်မာစစ်ကောင်စီရဲ့သတင်းသမားတွေအပေါ်ကင်တွယ်မှုဒီနေ့ပြောရရင်မြန်မာစစ်ကောင်စီရဲ့မီဒီယာပေါ်သဘောထားနဲ့ပတ်သက်ပြီးရွှေနေခြင်းလို့ဖြစ်ပါတယ်အခုတလောတုန်းကမြန်မာစစ်ကောင်စီကသူတို့ဖန်ထားတဲ့အကျဉ်းသားတော်တော်များများကိုလွန်ကြီးခွင့်ပေးပါတယ်အဲ့ဒီထဲမှာနိုင်ငံရေးသမားတွေလည်းပါသလိုသတင်းသမားတချို့လည်းပါဝင်ခဲ့ပါတယ်ဒါပေမဲ့အဲ့ဒီသတင်းသမားတွေလွတ်ပြီးမကြခင်မှာပဲတခါနောက်ထပ်နှစ်ယောက်ထပ်ဖမ်းပြန်တယ်ဆိုတော့ဒါသူရဲ့မီဒီယာပေါ်သဘောထားအတော်နားလည်ရခက်တဲ့အခြေအနေမျိုးလို့ပြောမှလားခင်ဗျာ
Let's not be fooled by these release of prisoners because if we look at it of course six
years ago ဆိုရင်ကျွန်တော်တို့လက်စားမခံဘူးလို့ဒိထားပါလိမ့်မယ်လွတ်လာတဲ့အကျဉ်းသားတွေထဲမှာသတင်းသမား6ယောက်ပါတာမှတ်ပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာသတင်းသမား62ယောက်ထောင်ထဲမှာရှိနေပါသေးတယ်အခုလွတ်ပေးလိုက်တဲ့6ယောက်ကိုဘာကြောင့်လွတ်ပေးလဲဆိုတာစစ်ကောင်စီကအကြောင်းတစုံတရာမပြပါဘူး။ထောင်ထဲမှာကျန်နေသေးတဲ့62ယောက်ကိုရောဘာကြောင့်ဖမ်းထားရလဲဆိုတာကိုသူတို့အနေနဲ့အကြောင်းပြစရာမရှိလို့ဖြစ်ပါတယ်။အကြောင်းမဲ့ဖမ်းထားတယ်ဆိုတာပေါ်လွင်ပါတယ်။အကျဉ်းသားတွေလွတ်တဲ့ကိစ္စသူတို့ကြီးညာတဲ့အထက်မှာလည်းနိုင်ငံရေးအကျဉ်းသားတွေပါဝင်အကျဉ်းသားတချို့ကိုတက်ညာသောအဖြစ်လွတ်ပေးတယ်ဘာညာပြောပါတယ်။တကယ်တော့ဒါမြန်မာပြည်သူတွေပေါ်သူတို့အကြမ်းဖက်ဖိနှိပ်မှုတွေကိုပုံမှန်ချင်းနေဖြစ်အောင်လုပ်ပြဖို့ကြိုးပမ်းနေတာဖြစ်ပါတယ်။
ဒါမဲ့တချိန်တည်းမှာပဲနောက်ထပ်မြန်မာသတင်းသမားနှစ်ယောက်ကိုထပ်ပြီးဖမ်းဆီးပြန်ပါတယ်ဆိုတော့ဒါဘာကြောင့်လဲတကယ်တော့ဘာကြောင့်လဲဆိုတာတဲ့သတင်းသမားတွေကိုစစ်ကောင်စီကဒီလောက်တောင်ဘာဖြစ်လို့ကြောက်နေသလဲလို့မေးရင်ပုံပြီးမှန်မယ်ထင်ပါတယ
် You know the wants to impose its own narrative and to control any kind of information
စစ်ကောင်စီကသူတို့ပြောစကားသူတို့ narrative ကိုပဲတင်စည်းခြင်းလို့ပြဋ္ဌာန်းခြင်းလို့ဖြစ်ပါတယ်သတင်းချက်လက်တွေကိုသူတို့ပဲထိမ့်ချုပ်ထားမယ်သူတို့စစ်ဘုတ်ချုပ်တွေကပေးတဲ့သတင်းမဟုတ်ရင်သူတို့လုံးဝမကြားခြင်းမလိုလားကြပါဘူးဒါကြောင့်လဲသတင်းသမားတွေကိုသူတို့အလုပ်သူတို့လောက်ခွင့်မပေးတာဖြစ်ပါတယ်ဒီချက်ဟာစစ်ကောင်စီကသူတို့နဲ့နီးစပ်တယ်ဆိုတော့သတင်းသမားနှစ်ယောက်ကိုဖမ်းဆီးလိုက်တာကိုကြည့်ရင်ရှင်းလင်းပေါ်လွင်နေပါတယ်ဒ ီနေ့ကိုစစ်ကောင်စီကသူတို့တင်းစားရှင်းလင်းပွဲကိုဖိတ်တယ်အဲ့ဒီမှာသူတို့က KNU နဲ့လုပ်တဲ့ညီညာရေးဆွေးနွေးမှုနဲ့ကုံစင်းတို့တက်နေတဲ့ကိစ္စတွေကိုရဲရဲဝံ့ဝံ့မေးခဲ့ကြပါတယ်စစ်ကောင်စီကမေးစီခြင်းနဲ့မေးခွန်းတချို့ကိုလည်းမေးပါတယ်ဒါနဲ့ပဲသူတို့ကိုဖမ်းဆီးလိုက်တာဖြစ်ပါတယ်သူတို့ဟာတင်းစားရှင်းလင်းပွဲမှာမေးခွန်းမေးရုံနဲ့ပဲအဖမ်းခံရတာပါအန်ယူဂျီကိုလူလားထောက်ခံသူတွေလည်းမဟုတ်ပါဘူးစစ်ကောင်စီကိုဆန့်ကျင်တဲ့အကြမ်းဖက်အဖွဲ့ဆိုတဲ့အုပ်စုတွေနဲ့လည်းမပတ်သက်ပါဘူးတင်းစားရှင်းလင်းပွဲမှာမေခွန်းမေးတယ်ဆိုတော့ဘဲဥချူရေးစနစ်ပဲကျင့်သုံးကျင့်သုံးဒင်းသမားတွေအလုပ်ပါတရုတ်ပြည်လည်းဒီလိုပဲမေးကြပါတယ်ဒါကြောင့်စစ်ကောင်စီကသူတို့ပေးတဲ့ထိမ့်ချုပ်ထားတဲ့ information ကလွဲပြီးတခြားဘယ်သူမေးတာကိုမှဘယ်လိုသတင်းမျိုးမှတင်းကြီးမခံနိုင်ဘူးဆိုတာနှိမ့်ကွနေတာပဲဖြစ်ပါတယ်
ဆမ်တချာလူတွေကယုံသလားအဲ့တော့သူတို့ရဲ့ပြောတဲ့အချက်လေးကိုဒါကသူတို့မစဉ်းစားဘူးလားမသိပါဘူးဆိုရှယ်မီဒီယာတွေပေါ့လေဒါလူမှုကွန်ရက်မီဒီယာတွေ Facebook တို့ Twitter တို့မှာလည်းပဲလူတွေကသတင်းဖြစ်ရတွေကိုအများအားတင်ပြနေကြတော့လူတွေအဲ့ဒါကိုစောင့်ကြည့်ဖတ်နေကြတာပဲခင်ဗျာဆိုတော့သတင်းအချက်လက်အမှန်ကိုသူတို့က90စီနင်းပိတ်ပင်ထားသည့်တိုင်အောင်စစ်ကောင်စီကသူတို့အဲ့လိုလိုရမယ်လို့များတကယ်ယုံကြည်နေကြသလား
Well, it seems that the junta and the people who are currently in power in Naypyidaw
စစ်ကောင်စီနဲ့နေပြည်တော်မှာရှိတဲ့အာဏာပိုင်တွေကတော့လွန်ခဲ့တဲ့နှစ်30ကလိုပဲထင်နေကြမှာပါအဲဒီတုန်းကလည်းအာဏာရယူထားတဲ့စစ်ဆိုးရွားကသူတို့ပြောချင်တဲ့သတင်းချက်လက်တွေကိုပဲပြောတယ်လူတွေကယုံကြမှာပဲလို့ထင်နေကြပါတယ်အခုတော့ကဘာကြီးကပြောင်းလဲခဲ့ပါပြီစစ်ကောင်စီပြောတာလူတွေမယုံကြည်ကြတော့ပါဘူးဒါတွေကအလိမ်ညာတွေပဲဆိုတာလူတွေသိကြပါတယ်ဝါရပြနဲ့ဆိုတာသိပါတယ်ဒီမိုကရေစီတွေ့ကြုံဆယ်နှစ်ရှိခဲ့ပြီးတဲ့နောက်လူတွေအများကြီးနိုးကြလာသလိုလူမှုကွန်ရက်မီဒီယာတွေလည်းအများကြီးရှိနေပါပြီဒါ့အပြင်သတင်းမှသတင်းထုတ်တွေကိုတံပြန်မှုအတွက်အမှန်ကိုစစ်စစ်တင်ပြနေတဲ့အရက်ဖက်အဖွဲ့အစည်းတွေလည်းအများအပြားရှိနေပါတယ်သူတို့တွေလည်းမြန်မာပြည်သူတွေသိနိုင်မှုအချက်လက်မှန်သတင်းတွေကိုအမြဲဖော်ထုတ်နေပါတယ
်တစ်ဆက်တည်းမှာပဲဒီစစ်ကောင်စီရဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့မေးခွန်းတစ်ခုလည်းကျွန်တော်မေးချင်ပါတယ်ဒါသူတို့ရှင်းနေပွဲမှာဒီစစ်ကောင်စီအလိုရမေးခွန်းတွေကိုထထမင်းနေတဲ့လူတချို့လည်းတွေ့ရပါတယ်။တနည်းအားဖြင့်စစ်ကောင်စီပြောလာမဲ့စကားတွေအတွက်လန်ခင်းပေးတယ်၊လိုက်ညွှန်းညီတွေဖြစ်အောင်လုပ်ပေးတယ်။အဲ့လိုလူတွေမေးခွန်းမင်းနေတဲ့လူတွေတွေ့ရပါတယ်။သူတို့ကတော့လူတော်တော်များများတော့မျက်မှုန်းကျကြတယ်ဒီလူတွေကတော့ဒါစစ်ကောင်စီရဲ့အလန့်ရှုတွေပေါ့လေ။သတင်းသမားအစိမ်းမှန်တယ်မဟုတ်ဘူးဆိုပြီးတော့သူတို့ရှုထရတဲ့အတူရောင်တွေဖြစ်တယ်လို့သတ်မှတ်ကြပါတယ်။အဲ့ဒီလူတွေကဒန်နီယယ်တို့ RSF ကဘယ်လိုသတ်မှတ်ပါသလဲ
Well, it is obvious that it's very difficult to be a journalist in Myanmar
အခုစစ်ကောင်စီလက်အောက်မြန်မာနိုင်ငံမှာသတင်းသမားဖြစ်ဖို့ journalist တယောက်ဖြစ်ဖို့ဆိုတော့အင်တန်ခက်ခဲတယ်ဆိုတော့သိတာပါပဲ။ဒါစစ်ကောင်စီကိုဝေဖန်တဲ့သတင်းသမားတွေအတွက်ပို့ပြီးတော့မှန်ပါတယ်။ channel သတင်းသမားတွေဖို့လဲသူတို့မေးတဲ့မေးခွန်းကိုမေးပိုင်ခွင့်မရှိပါဘူး။ခင်ဗျားပြောတဲ့လူတွေအပြစ်မဟုတ်ပါဘူးလို့ပဲကျွန်တော်ကထင်ပါတယ်။သူတို့ကလည်းတကယ်တော့စနစ်ရဲ့တားကောင်တွေ victims of the system ဖြစ်နေရတာပါ။ကျွန်တော်ကသူတို့ကိုအတုံးမကျတဲ့သတင်းသမားတွေစစ်ကောင်စီဝါရဖြတ်နေသူတွေလို့ကျွန်တော်မခေါ်ချင်ပါဘူး။သူတို့လောက်ကိုလုံနိုင်တဲ့လောက်လုံနေကြတဲ့သူတွေလို့ပဲခေါ်ချင်ပါတယ်။တကယ်ဆိုးရတဲ့လူတွေဟာစစ်ကောင်စီနဲ့စစ်ဘုတ်ချုပ်တွေသာဖြစ်ပါတယ်။ဘုတ်ချုပ်မကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်တပ်ကသာတကယ်ပြဿနာသမားစစ်စစ်တွေ real problematic people တွေဖြစ်ပါတယ်။သူတို့လောက်ဆရာလုံနိုင်တဲ့လောက်လုံနေတဲ့ journalist တွေပါဝါရပြတ်နေဆိုတာလဲဆရာနာရှင်လဲအောင်လောက်ရခံရတော့ဒါမျိုးတွေလဲရှိနေဦးမှာဖြစ်ပါတယ
်အခုလွတ်လိုက်တဲ့သတင်းသမားတွေအထက်မှာနိုင်ငံသားသတင်းသမားဂျပန်သတင်းတော့ပေါ့လေဒါတိုရုကွန်ပျူတာလဲပါဝင်ပါတယ်ဒါကဂျပန်အစွဲဖီအားကြောင့်ဂျပန်အစွဲဖီအားကိုကြောက်လို့ဆွပေးတယ်ဆိုပြီးတော့လူတွေကပြောကြပါတယ်ဟုတ်လဲဟုတ်မှာပါဒါမဲ့ကြံတဲ့သတင်းထောက်တွေအတွက်ကရောနိုင်ငံတော်အသိုင်းအဝိုင်းကလက်ပိုက်ကြည့်နေရလားဖိအားမပေးရဘူးလားဆိုတာလည်းပဲစဉ်းစားစရာဖြစ်တယ်။တနည်းအားဖြင့်စဉ်းစားသိမှမျှတလို့ပဲပေါ့မြန်မာနိုင်ငံသားသတင်းထောက်တွေကြတော့ထိထိရောက်ရောက်ပြောတာတွေမရှိလို့လားသူတို့ကြတော့လွတ်မလာဘူးဆိုတာလူတွေပြောကြပါတယ်ဆိုတော့အဲ့ဒါကဘယ်လိုပြောလို့ပါလဲ
But we think that as reporters without borders that the international community must do more pressure on Myanmar
and you know နေစမတာသတင်းထောက်များအနေနဲ့ကတော့နိုင်ငံတကာအသိုင်းအဝိုင်းဟာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ကြောက်မဲ့ဖွယ်အခြေအနေကိုရပ်တန့်အောင်ပိုပြီးဖိအားပေးရမယ်လို့ယူဆပါတယ်။ဒီလိုဖိအားပေးဖို့နည်းလမ်းတွေအမျိုးမျိုးရှိပါတယ်။မြန်မာစစ်ဘုတ်ချုပ်တွေအပေါ်တက်ခတ်ရေးရမှုတချို့တော့လောက်ကြပါတယ်။ဒါပေမဲ့ဒါတွေကပုံမထိရောက်ဆူရှတဲ့တက်ခတ်မှုမျိုးဖြစ်ဖို့လိုအပ်နေပါတယ်။နောက်တစ်မျိုးကတော့မြန်မာစစ်ကောင်စီနဲ့စီးပွားရေးလုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေပါ။ဒီလိုလုပ်နေတဲ့အတွက်သူတို့ကလည်းမြန်မာပြည်မှာဖြစ်နေတဲ့ကြောက်မဲ့ဖွယ်ရာဇဝတ်မှုတွေနဲ့အာဏာရှင်စနစ်အတွက်တာဝန်မကင်းတဲ့ဘောင်းဖက်တရားခဏဖြစ်နေတယ်ဆိုတာလည်း တိထားသဘောပေါက်ထားကြရမှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာအတိုင်းအဝိုင်းတွေအစိုးရတွေနဲ့ကုလသမဂ္ဂတို့ကတစ်ဖက်မှာမြန်မာစစ်ရာရှိတွေကိုအရေးယူတာတကယ်ထိထိရောက်ရှိစေဖို့လှုံ့ဆော်ပြီးတခြားတစ်ဖက်မှာလည်းနိုင်ငံတကာစီးပွားရေးအတိုင်းအဝိုင်းတွေနဲ့မြန်မာပြည်တွင်းကရက်စက်နှိပ်ကွပ်မှုတွေနဲ့ပတ်သက်နေတဲ့ပေါင်းဖက်တရားခံတွေကိုလည်းထိုက်တင်တယ်လို့အရေးယူဆောင်ရွက်ကြဖို့လိုအပ်ပါတယ်
။မီဒီယာလှုပ်လှထွင်းနဲ့ပတ်သက်ပြီးမေးသင့်နေတဲ့မိကွန်းတခုကျွန်တော်စဉ်းစားမိလို့မေးပြစီအဲ့ဒါကဘာလဲဆိုတော့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အဲ့ဒီတော့လည်းပဲသတင်းလွတ်ခွင့်ဟာအပြည့်အဝမရခဲ့ဘူးသတင်းသမားတွေကိုသိပြီးဦးစားမပေးဘူးသတင်းသမားတွေကိုပြစ်ပယ်ထားတယ်ချုပ်ချယ်မှုရှိတယ်လို့ဝေဖန်ခံခဲ့ရပါတယ် NLD အစိုးရကလည်းပဲဆိုတော့ဒါပေမဲ့အခုခေတ်နဲ့ဆိုင်မယ်ဆိုရင်တော့ဒါစီးသလားကွာခြားနေတာပေါ့လေဒါပေမဲ့လည်းကျွန်တော်ဒီမှာစဉ်းစားမိတာဒီမီဒီယာလွတ်လပ်ခွင့်ဆိုတာဟာအစိုးရစနစ်ပဲလို့ဝင်ပြောင်းပြောင်းလူမှုအဖွဲ့အစည်းတစ်ခုလုံးနဲ့များပတ်သက်နေသလားနိုင်ငံလိုက်များဒီမိုကရေစီဖြစ်ဖြစ်ဘာဖြစ်ဖြစ်ကွာဟမှုတွေရှိနေသလားဆိုတာကိုကျွန်တော်စဉ်းစားမိတာဖြစ်ပါတယ်အဲ့ဒါကိုနှိုင်းယှဉ်ပြီးတော့လည်းရှင်းပြပေးပါလား
Trump versus Trump is concerned there is no evident difference between Myanmar and the rest of the world.Myanmar is a country with a people who is looking for democracy.
တရမီရလကွန်နပတ်တဲ့မြန်မာနိုင်ငံနဲ့တခြားနိုင်ငံတွေအကြမ်းမှာကိုလတ်မှုတော့မရှိပါဘူးမြန်မာနိုင်ငံဟာဒီမိုကရေစီကိုမျှော်လင့်လိုလားနေတဲ့ပြည်သူတွေရဲ့တိုင်းပြည်တစ်ပြည်ပါတချို့အာဏာရှိသူတွေကတော့ဒီမိုကရေစီမပေးချင်ကြပါဘူးနောက်အချက်နှစ်ခုကိုကျွန်တော်ပြောပါမယ်စစ်တပ်အာဏာသိမ်းတဲ့2021ဖေဖော်ဝါရီမတိုင်ခင်ကမြန်မာနိုင်ငံမှာအချင်းကျနေတဲ့သတင်းတောက်2ယောက်ရှိပါတယ်အခုအာဏာသိမ်းပြီ2နှစ်အကြာမှာအချင်းကျသတင်းသမား62ယောက်ရှိနေပါတယ်အစ30ပိုများလာပါတယ်တိတ်ကွာပါတယ်ဒါပေမဲ့2017နဲ့အာဏာပြန်မသိမ်းခင်2021အကြာမှာလေ press freedom ဒေသလွတ်ခွင့်ဟာမြန်မာနိုင်ငံမှာအတော်ပြဿနာရှိခဲ့ပါတယ်။ရခိုင်ပြည်နယ်ကလူစုလိုက်ပြုံလိုက်တပ်ဖြတ်မှုကိုစုံစမ်းခဲ့တဲ့ writer သတင်းသမားနှစ်ယောက်အချင်းချခံခဲ့ရပါတယ်။ပြစ်ဒဏ်ချခံပြီးလူငယ်ငွေမရပဲထောင်ထဲမှာ9နှစ်နေခဲ့ရပါတယ်။ဒါသူတို့လုပ်ကိုသူတို့လုပ်လို့ခံရတာပါ။အဲဒီအတွက်မြန်မာနိုင်ငံဒီမိုကရေစီဆွေးရကပြစ်ဒဏ်ချခဲ့တာပါ။အခုခါမှာ NUG အနေနဲ့ဒေသလက်ခွင့်ပေးဖို့ဆန္ဒရှိတဲ့အကြောင်းဘဲချင်းနေမှာဖြစ်ဖြစ်ကဘာကိုပြတ်တော့ဖို့ကျွန်တော်တို့ RSF ကတောင်းဆိုပါတယ်မြန်မာနိုင်ငံအနာဂတ်မှာပုံမကောင်းမွန်တဲ့ဒေသလက်ခွင့်တွေထွန်းကားဖို့ကျွန်တော်တို့မျှော်လင့်ချင်ပါတယ်ဒီနေ့မှာတော့စစ်ကောင်စီပြုတ်ကျမယ်လို့လည်းကျွန်တော်တို့မျှော်လင့်ထားပါတယ
်ဟုတ်ကဲ့ကျွန်တော်လည်းပဲအဲ့ဒီကိစ္စကိုနောက်ဆုံးမေးခွန်းနဲ့မေးချင်တာဖြစ်ပါတယ်မြန်မာနိုင်ငံသတင်းလက်ခွင့်အပြည့်အဝထွန်းကားလာမယ်အနာဂတ်ဘယ်တော့မှဖြစ်နိုင်မလဲဆိုတော့ဒန်နီယယ်ဒီအရှာပစီဝိဒါတခုလုံးရဲ့သတင်းလောကကိုစောင့်ကြည့်နေတဲ့ပုဂ္ဂိုလ်တယောက်နဲ့ခံမှန်းပေးဖို့ပါပဲ
For the while I am quite pessimistic about the level of press freedom in Myanmar you know at the moment Myanmar is ranked 176
ကျွန်တော်စင်မှာတော့မြန်မာနိုင်ငံရဲ့ထွက်လွတ်ခွင့်အဆင့်တန်းဟာကမ္ဘာနိုင်ငံ180အနေမှာ186အဆင့်မှာရှိနေပါတယ်ကျွန်တော်တို့ RSF ရဲ့ press freedom index အညွန်ငယ်ရပြောတာပါကမ္ဘာမှာမြန်မာနိုင်ငံထက်ဒေသလက်ခွင့်ကင်းမဲ့တဲ့နိုင်ငံမရှိသလောက်ပဲလို့ဆိုရမှာပါ။မြောက်ကိုရီးယားအဆင့်လောက်ပဲရှိနေပါတယ်။မြန်မာနိုင်ငံမှာအစိုးရမှပြောင်းလဲသမျှဒေသလက်ခွင့်မရှိနိုင်ပါဘူး။ဆိုတော့ကျွန်တော်အနေနဲ့စစ်ကောင်စီပြုတ်ကျဖို့ဒါမှမဟုတ်စစ်ကောင်စီကတင်းင်းနဲ့အာဏာဆွတ်လွတ်ဖို့ကိုပဲမျှော်လင့်ရမှာပါ။ဒါမှလည်းဒေသလက်မှုထွန်းကားတဲ့မြန်မာနိုင်ငံဖြစ်လာနိုင်ပါတယ်။
ဒါကတော့ဥဒေါ်ဇန်သာအပတ်စဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးတော့အားကစားကဏ္ဍကိုတင်ပြပါောင်းမယ်ကာတာကပဖလာဘောလုံးပွဲမှာမထင်မှတ်တဲ့ကမောက်ကမပွဲရလဒ်တွေထွက်ခဲ့တဲ့ upset ပွဲစဉ်တင်တဲ့ဒါအပြင်ကန့်ကွက်ဆန္ဒပြမှုအခြေအနေတွေစတာတွေကိုကိုရနိုင်ကဒီတပတ်အားကစားကဏ္ဍမှာစူးစီးတင်ပြပေးထားပါရခင်ဗျာ
ကာရဝါဖလာဘွဲကတော့အခုဆိုရင်အုတ်စုအစ်စ်မှာဒုတိယပွဲစဉ်လေးပြီးလို့နောက်ဆုံးပွဲစဉ်ကိုရောက်ရှိနေပြီဖြစ်ပါတယ်ဒီကာရဝါဖလာဘွဲကလည်းအရင်ကာရဝါဖလာဘွဲတွေမှာလိုပဲ absolute ခေါ်တဲ့မထင်မှတ်တဲ့ရလဒ်တွေရှိခဲ့ပေမဲ့ဒီနှစ်ကတော့အရင်နှစ်တွေတဲ့ absolute ပွဲစဉ်တွေပိုများတယ်လို့ပြောရမှာဖြစ်ပါတယ်ဒီထဲမှာပို့ပြီးတော့ထူးထူးခြားခြားဖြစ်စေခဲ့တာကတော့ဇော်ဒီကအာဂျင်တီးနားကို2ဂိုးတကူဂျပန်ကဂျာမနီကို2ဂိုးတကိုးနဲ့နိုင်တာလိုမျိုးအာရှအသင်းတွေကကမ္ဘာပေါ်ကနာမည်ကြီးဒိတ်ဒိတ်ကျဲအသင်းတွေကိုနိုင်သွားတာကဘောလုံးပွဲဝေဖန်သုံးသက်သူတွေကြွမ်းကျင်သူတွေအပါအဝင်အတော်များများကိုအံ့အားသင့်စေခဲ့ရပြန်ပါတယ်အခုလို upset ပွဲအဖြေတွေအတော်များများထွက်ခဲ့တာနဲ့ပတ်သက်ပြီးတော့ soccer follow journal အေဒါချုပ်ကိုကျော်မျိုးဟန်ကတော့
ဖွင့်ပွဲကနေစပြီး upset စတယ်လို့ဆိုပါမှာသွေရောနဲ့ဒီကတာနဲ့ဆိုရင်လေလူတိုင်းကကတာကိုပဲသဘောကျကြအေရှန်ကတာအကဘောပလောင်းမှာဆိုရင်ကတာကအေရှန်အသင်းဟာဘယ်တော့မှဟိုအဖွင့်ပွဲမှာမရှုံးဘူးဆိုရဲအစင်လာကိုလည်းကျွန်တော်တို့ကတာနဲ့ကြောင့်ကျိုးပြတ်သွားတယ်အဲ့အဲ့လေးကလည်း upset လို့ပဲဆိုပါမှာပါအခုစီမံကြည့်မယ်ဆိုရင်ကျွန်တော်တို့အာဂျင်တီးနားကဆော်ဒီကို 1-2 နဲ့ရှုံးသွားတာကကဘာကြီးတစ်ခုလုံးအားအသင့်စရာဖြစ်ခဲ့ရတယ်။အဲကျွန်တော်တို့အခုအေးမှာကြည့်မယ်ဆိုရင်လည်းအဲကျွန်တော်ဂျာမနီကဂျပန်ကိုရှုံးသွားတဲ့ပွဲကလည်းတကယ်ကိုအားအသင့်စရာပွဲပါပဲ။အားအသင့်စရာပွဲတွေကများလို့နေရလို့တော့ပြောအောင်။အဲအဲ့လိုမျိုးကျွန်တော်တို့အခုတစ်ခုစုချင်းမှာဘယ်လိုပြောရမလဲ။ဟို upset ပွဲတွေကတော့ရှင့်နေတာတော့မလို့ဒီကဘာဖလားက upset ပွဲများတယ်ကဘောက်ကမပွဲများတယ်ကဘာဖလားလို့တော့ဆိုရတော့မှာပါဒီကဘာဖလားက upset တွေများတယ်အကျုံးရင်းတော့ကျွန်တော်အမြင်ပေါ့နော်အောက်အသင်းတွေအများစုကသူတို့ဒီ stress and stamina လို့ခေါ်တယ်တက်ကန်မှုနဲ့ဒီခွန်အားအပိုင်းတွေနဲ့ကစားတယ်ပြိုင်ပွဲလို့ဖြစ်နေတယ်ဗျအဲ့တော့အောက်အသင်းတွေကအရန်ကိုကျန်ကံဦးစားပေးပြီးတော့တွန်းတွန်းတိုက်တိုက်နဲ့တကယ်ကိုဘောလုံးဖြစ်တရကောင်းကောင်းကစားတဲ့ခါကျတော့တွန်းတွန်းစကေးမကောင်းတဲ့အသင်းတွေဆိုရင်ကျွန်တော်ထင်တယ်ဟိုအသင်းကတော့အသာရသွားလိမ့်ရှိအဲဒီကဘောက်ဖလောက်ပြောရမယ်လို့ strength and fitness and stamina လို့ပဲပြောရအောင်ကဘောက်ဖလောက်အဲတော့ upset ပွဲတွေများတယ်လို့ထင်တယ်
ဒီနေ့ပြိုင်ပွဲမှာနောက်ထပ်ထူးခြားတာတစ်ခုကတော့အင်းရှင်ကာတာအသင်းဟာအုတ်စုပထမနှစ်ပွဲလုံးကိုရှုံးသွားတာကြောင့်ကဘာဖလားသမိုင်းတစ်လျှောက်မှာပြိုင်ပွဲကနေအစောဆုံးထွက်ခဲ့ရတဲ့အင်းရှင်အဖြစ်လဲမှတ်တမ်းဝင်သွားပါတယ်ကာတာကဘာဖလားပွဲကတခြားကဘာဖလားပွဲတွေထူးခြားတာနောက်တစ်ခုကတော့ပြိုင်ပွဲအတွင်းမှာကန့်ကွက်ဆန္ဒပြမှုတွေအမျိုးမျိုးရှိခဲ့တာပါဒါပေမဲ့မတိုင်ခင်ကတည်းကကာတာရဲ့လူခွေအခြေအနေကြောင့်ဝေဖန်မှုတွေရှိခဲ့သလိုတိုင်ပွဲကျင်းပတဲ့အချိန်မှာလဲဝေဖန်စရာတွေထပ်ဖြစ်လာခဲ့ပါတယ်။လေလူဆောင်ဝတ်သူတွေနဲ့ပတ်သက်ပြီးကာတာနိုင်ငံရဲ့ဥပဒေကိုကန့်ကွက်တဲ့အနေနဲ့အင်္ဂလန်၊ဝေးလ်၊ဂျာမနီ၊နယ်သာလန်၊ဘယ်လ်ဂျီယံ၊ဆွစ်ဇာလန်နဲ့ဒိန်းမတ်အသင်းတွေကအသင်းခေါင်းဆောင်တွေကတတ်တန့်ရအောင်ရောင်းဆုံးပါတဲ့ဒီ World Cup ဆိုတဲ့လက်ပတ်တွေကိုဝတ်ဖို့စီစဉ်ခဲ့ပေမဲ့ FIFA ကဝတ်တဲ့သူကိုအဝါကပ်ပြမယ်လို့ချင်းချောက်ပြီးတော့မဝတ်ဖို့ဖိအားပေးတာကြောင့်အသင်းတွေဘက်ကမဝတ်ပဲနေခဲ့ရပါတယ်။အဟုတ်ကန်းကွက်တဲ့အနေနဲ့ဂျာမနီတင်းကတော့အုပ်စုပထမပွဲမဆောက်ခင်အသင်းတပ်ပုံရိုက်တဲ့အချိန်မှာတသင်းလုံးကပါဇက်တွေကိုလက်နဲ့ကာပြီးတော့ကန်းကွက်ဆန္ဒပြခဲ့ကြပြီးတော့ဂျာမနီပြည်ထောင်စုဝန်ကြီးနန်စီဖေဇာကတော့ One Love လက်ပတ်ကိုဝတ်ပြီးတော့ FIFA ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုနဲ့ဘောလုံးပွဲထိုင်ကြည့်ခဲ့ပါတယ
် Ich will noch mal sagen, dass ich die Entscheidung der FIFA
ကျမထပ်ပြီးတော့ပြောချင်တာက One Love လက်ပတ်နဲ့ပတ်သက်ပြီး FIFA ရဲ့ဆုံးဖြတ်ချက်ကအကြီးအကျယ်မားတယ်လို့ထင်ပါတယ်။ဘောလုံးအဖွဲချုပ်တွေကိုဖိအားပေးပုံကလည်းမမှန်ဘူးဆိုတာကျမရှင်းရှင်းပဲထပ်ပြောပါရစေ
။ FIFA ဘက်ကအဲ့လိုပိတ်ပင်လိုက်တဲ့ပုံမှာဂျာမနီအသင်းအနေနဲ့စိတ်ပြတ်ပြီးအန်အော့တုံလုံးမိတယ်လို့ဂျာမန်နီးပြ Hansi Flick ကပြောလိုက်သလိုအင်္ဂလန်နီးပြ Gareth Southgate, Will Salmon ကစားသမား Gareth Bale, Belgian ကစားသမား Yuri Tillemans တို့ကလည်း FIFA ကိုဝေဖန်ကြပါရစေ။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကလည်းကမ္ဘာဖလားပွဲအတွက်မှာလွတ်လပ်စွာဖော်ပြခွင့်တွေကိုကန့်သတ်တာကစိုးရိမ်စရာဖြစ်တယ်ဆိုပြီးတော့ကာတာနိုင်ငံမှာရောက်ရှိနေစဉ်ဝေဖန်လိုက်ပါတယ
် It's always concerning from my perspective when we see any restrictions on freedom of expression
လွတ်လပ်စွာထုတ်ပေါ်ပြသခွင့်ကိုကန့်သတ်တာတွေတွေ့ရတိုင်းကျွန်တော်အနေနဲ့အငြင်းစိုးရိမ်မိပါတယ်အထူးသဖြင့်မတူကွဲပြားမှုတွေနဲ့အလုံးပါဝင်နိုင်ရေးနဲ့ပတ်သက်ပြီးတော့ကန့်သတ်ခံရတဲ့ခါတိုင်းမှာပါပြီးတော့ဘောလုံးကွင်းထဲမှာကစားနေတဲ့ဘယ်သူမှဆိုအဲ့ဒီလိုစံတန်မိုးတွေကိုထောက်ခံမလားဒါမှမဟုတ်အတင်းအတွက်ကစားမလားဆိုတာမျိုးအတင်းအကျပ်ဖိအားပေးရွေးချယ်ခိုင်းတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်ထင်ပါတယ
်ကာရာနာမိုင်းတွေဘက်ကတော့ပြိသက်တွေတဲကတတိုင်အောင်လက်ပတ်တွေဆန္ဒပြစာရန်တွေပါတဲ့တီရှပ်ဝတ်ထားတဲ့လူတွေကိုလက်ပတ်တွေချုပ်ခိုင်းတာတွေတားဆီးတာတွေရှိခဲ့ပါတယ်ဒီထဲမှာပဲအီရန်ပြည်သက်တချို့ကတော့သူတို့အစိုးရကိုကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့အီရန်သင်းကလည်းသူတို့နိုင်ငံတွင်းမှာဆန္ဒပြနေကြတဲ့ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာကိုပြသတဲ့အနေနဲ့အင်္ဂလန်ရဲ့ဘက်မှနိုင်ငံတော်သချင်းကိုမဆိုဘဲဆန္ဒပြခဲ့ကြပါတယ်။ဝေးလ်စ်ရဲ့ဘက်မှတော့အီရန်ပြည်သက်တို့ကအီရန်နိုင်ငံမှာရဲကဖမ်းဆီးထားစဉ်တေဆုံသွားခဲ့တဲ့အသက်22နှစ်အရွယ်မာဇာအာမီနီရဲ့နာမည်နဲ့အသက်ကိုကျောနံပါတ်ထိုးထားတာကိုကင်ပြီးတော့ဆန္ဒပြခဲ့ပါတယ်။ချိန်ထဲမှာပဲအဲ့ဒီပွဲမှာပဲအင်္ဂလန်အသင်းသားတွေကတော့ဒူးထောက်ပြီးတော့ခွဲခြားဆွတ်ဆတ်မှုတွေကိုကန့်ကွက်တယ်ဆိုတာကိုပြခဲ့ကြပါတယ် ဘောလုံးပွဲဘက်ကိုပြန်ဆက်ရရင်တော့ပေါ်တူဂီတိုက်စင်မှုရောနောက်တို့ဟာဂါနာနဲ့အဖွဲ့ပွဲမှာတကူးသွင်းပြီးတော့ကမ္ဘာပလား၅ချိန်မှ၅ချိန်စလုံးဂိုးသွင်းမှုတဲ့ပထမဆုံးကစားသမားအဖြစ်စံချိန်တင်လိုက်ပါတယ်ကမ္ဘာပလားမှာ၅ချိန်ဝင်ကစားမှုတဲ့ကစားသမားအနည်းငယ်ရှိပေမဲ့ရိုနောဒိုကတော့အဲ့ဒီ၅ချိန်စလုံးမှာဂိုးသွင်းနိုင်ခဲ့တဲ့ပထမဆုံးကစားသမားအဖြစ်မှတ်တမ်းဝင်သွားခဲ့တာပါနောက်မှာတော့အုပ်စုအီးကစပိန်နဲ့ဂျပန်ဂျာမနီနဲ့ကော့စတာရီကာအုပ်စုအက်ကခရိုအေးရှားနဲ့ဘယ်ဂျီယံမော်ရိုကိုနဲ့ကနေဒါတို့အစားကြမှာပ
ါခရိုအေးရှားနဲ့ဘယ်ဂျီယံပွဲကတော့ကျွန်တော်ကခရိုအေးရှားရဲ့နောက်တန်းကစားပုံကိုကြိုက်တယ်ကွင်းလယ်ကိုကြိုက်တယ်အဲတိုက်စစ်ပိုင်းကတော့မဆိုးပါဘူးဒါပေမဲ့ဟိုဘယ်ဂျီယံကဒီပွဲကသူ့အတွက်အရင်ရေးကြည့်တော့ကျွန်တော်တို့ခရိုအေးရှားနဲ့ဘယ်ဂျီယံပွဲမှာအသေးရလကအသင့်တော်ဆုံးဖြစ်မလို့ကျွန်တော်ကတော့ခရိုအေးရှားကိုကြိုက်တယ်ခင်ဗျာဂျပန်နဲ့စပိန်ပွဲပြီးတော့ဂျပန်ကကစားတော့ကောင်းတယ်ခင်ဗျာဟိုအရှအသင်းတွေပြီးပြီးသူကြံ့ကြံ့မှုကောင်းကောင်းနဲ့တက်လုံကောင်းကောင်းနဲ့အထွန်းထွန်းတိုက်တိုက်ကစားနေပြီမြင်သူတို့က22ပိုင်းနေကြတော့ငြင်းရနေပြီအဲ့တော့ကျွန်တော်ထင်တော့ဒီမှာစပိန်နိုင်ပဲကိုပြတ်မပြတ်ပဲကြည့်ရအောင်ဂျပန်နဲ့စပိန်ပွဲကိုကော့စတာရီကာကဟိုဂျပန်ကိုနိုင်သွားပြီမြင်အဲ့လိုကြီးခြေစွမ်းကောင်းတာမျိုးတော့မဟုတ်ဘူးကြာအဲ့ဂျာမနီကတော့လည်းကဟိုနိုင်ငံရေးပြဿနာတွေရှုပ်ထွေးနေပြီးတော့ဟိုယုံကြည်လို့မရတဲ့အသင်းမျိုးသူကဖီဘာကိုဆန့်ကျင်မယ်လို့အုပ်စုဆင်းရမယ်လက်ပြန်မလို့အနေထားမျိုးတွေလည်းရှိနေတဲ့ခါကျတော့ကျွန်တော်လည်းဂျာမနီကိုတိတ်မကြိုက်ဘူးအဲ့ဒီပွဲကတော့ဂျာမနီတိုက်စစ်ပိုင်းကလည်းဂျာမနီကလိုအပ်ချက်တွေရှိတယ်တော့အဆုံးသတ်မသေးကြဘူးအဲ့ပွဲလည်းဟိုအရေးဆုံးပြီးတော့ကဟိုမဖြစ်မနေရွေးရမယ်ဆိုရင်ကော့စတာရီကာပဲရွေးရမှာပဲခင်ဗျာ
ဒုတိယဆင့်ရှုံးထွက်ပွဲတွေကတော့ဒီဇင်ဘာ3ရက်နေ့မှာစတင်မှာဖြစ်ပါတယ်လူငယ်နေ့20ကအာရှမှာလုတ်ခဲ့တဲ့ကမ္ဘာဖလားမှာတော့ဘရာဇီးလ်တဲ့ကပူဆွဲခဲ့ပြီးဒီတစ်ချိန်မှာရောရေပန်းစားနေတဲ့ဘရာဇီးလ်တွေထပ်ပြီးဘူဆွဲမလားဒါမှမဟုတ်ဘယ်အသင်းဘူဆွဲမလဲဆိုတာကတော့ရေကုန်စွာနဲ့ပဲစောင့်ကြည့်သွားမှာဖြစ်ပါတယ
်ဒါကတော့ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အာကစားကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါလက်ရှိကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲရဲ့ထူးခြားတဲ့သတင်းတွေကိုစူးစီးတင်ပြသွားတာပါ VOA ရဲ့ဗုဒ္ဓဦးနဲ့ညဘက်အသံလွင့်အစီအစဉ်တွေကိုလိုင်းနိုမီတာ25 32တို့ကနေ19တို့ကနေစက်တိုက်ထုံးလွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ကိုဇော်ဝင်းလိုင်ကပြောပြပါအောင်မယ
်ကတားနိုင်ငံမှာကျင်းပနေတဲ့2022 FIFA Club ကမ္ဘာဖလားဘောလုံးပြိုင်ပွဲအုပ်စုဒီကတူနီရှားနဲ့ပြင်သစ်အော်စတြေးလျနဲ့ဒိန်းမတ်တို့အုပ်စုနောက်ဆုံးပွဲစဉ်တွေကိုအခုကျွန်တော်တို့အတန်လွတ်နေတဲ့အချိန်မှာကစားနေကြတာမှာပထမပိုင်းနိုင်ဝက်အတွင်းမှာနှစ်ပွဲစလုံးမှာဂိုးမရှိသေးဖြစ်နေကြပါတယ်အုပ်စုဒီကလက်ရှိချန်ပီယံပြင်သစ်ကဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်သွားပြီဖြစ်ပါတယ်ကြာတဲ့3သင်းကတော့ဒီကနေ့ကစားတဲ့ရလအပေါ်မူတည်ပြီး3သင်းစလုံးတက်နိုင်တဲ့အခွင့်အလမ်းတွေကြာနေပါသေးတယ်ဒီကနေ့မြန်မာစံတော်ချိန်ညတနအီခွဲမှာတော့အုပ်စုစီရဲ့နောက်ဆုံးပွဲစဉ်တွေကိုကစားကြမှာဖြစ်ပြီးပိုလန်နဲ့အာဂျင်တီးနာဆော်ရီအာရေဗျာနဲ့မက္ကဆီကိုအသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံကိုလေကြောင်းကနေဝင်ရောက်မဲ့ခီးစဉ်တွေအတွက်လေရင်ဆက်ရောက်ချိန်ဓာတ်ခွဲစမ်းသပ်မှုရယူမယ်ဆိုတဲ့ကန့်သက်ချက်ကိုဒီဇင်ဘာလ1ရက်နေ့ကစလို့မြန်မာအာဏာပိုင်တွေကဖြေလျှော့လိုက်ပါပြီ။ဒါပေမဲ့မြန်မာနိုင်ငံမှဝင်ကယ်မှာကိုဗစ်ကာကွယ်ဆေးထိုးပြီးကြောင်းတက်သေးကံလက်မှတ်ဒါမှမဟုတ်မြန်မာနိုင်ငံကိုဆက်ရောက်ချိန်မတိုင်ခင် 48 နာရီအတွင်းကိုဗစ်ကင်းစင်ကြောင်းစစ်စစ်ချက်ပြသကြရမှာဖြစ်ပါလေ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကြောင့်ပျက်စီးသွားခဲ့တဲ့လျှက်စစ်တပ်အားပေးစနစ်တွေပြန်လည်ပြုပြင်အတွက်အမေရိကန်ပြည်ထောင်စုကယူကရိန်းကိုကြီးမားတဲ့ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကမနေ့နိုဝင်ဘာလ29ရက်နေ့မှာကြေညာလိုက်ပါတယ်။ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေဖြစ်လာနိုင်ခြေရှိနေတဲ့အချိန်မှာပဲအမေရိကန်ကကူညီမဲ့အကြောင်းကြေညာလိုက်တာဖြစ်ပါတယ်ခင်ဗျာ။ယူကရိန်းပေါ်ရုရှားကကျူးလွန်တဲ့ဆီယာစုမှုတွေကိုစုံစမ်းတရားစွဲဆိုဖို့အထူးတရားရုံးတစ်ခုဖွင့်လှစ်ပေးဖို့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်ကဗုဒ္ဓဟူးနေ့မှာတောင်းဆိုလိုက်ပါတယ်။ဒီတရားရုံးကကုလသမဂ္ဂကကြေရောနောက်ခံပေးထားတဲ့တရားရုံးဖြစ်လာမှာပါ။ပြီးခဲ့တဲ့ဖေဖော်ဝါရီလယူကရိန်းကိုကျူးကျော်ပြီးကတည်းကရုရှားတပ်တွေကြောင့်ပျက်စီးဆုံးရှုံးခဲ့ရတာတွေကိုယူကရိန်းကပြန်လည်တိစောက်ရမှာရုရှားနဲ့တာဝန်ရှိသူတွေကကုန်ကျစရိတ်တွေကိုပေးရမယ်လို့လည်းသူကပြောပါတယ်ခင်ဗျာ။2020အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဂျိုးဘိုင်ဒန်ကိုအာနာလွယ်မပေးနိုင်အောင်အကြမ်းဖက်ဟန်တာဖို့ပူးပေါင်းကြံစီမှုနဲ့ Oakkeepers အဖွဲ့ကောင်းဆောင် Stewart Droz ကိုအပြစ်ရှိတယ်လို့ Washington DC ကပြည်ထောင်စုတရားရုံးတစ်ခုကဆုံးဖြတ်ချက်ချလိုက်ပါတယ်ခင်ဗျာ
။တရင်ချင်းချုပ်တွေကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါခင်ဗျာ။ဒီကနေ့အစည်းအဝေးကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစည်းအဝေးထုတ်လွှင့်ရေးမှူးအဖြစ်နဲ့ကမတ်ဆူမွန်ကတာဝန်ယူခဲ့ပါတယ်။အတံပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့Cedric Franklin နဲ့ PJ Elliott တို့ဖြစ်ပါတယ်။ VOA ရဲ့ဗုဒ္ဓနေ့ညဘက်အတန်နဲ့အစီအစဉ်လေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။သောတာရှင်မြတ်မာပြည်သူများလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကတော့စီစဉ်မှုဖြစ်သူဆောင်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.